Welcome to the Voice of America in Burmese.
ဘာကမြာဗီဒီယိုမြန်မာပိုင်းရဲ့2020ခုနှစ်ဇွန်လ18ရက်ဗုဒ္ဓနေ့ညဘက်စီစဉ်နေစတင်နေပါပြီကျွန်တော်အောင်လေးပါခင်ဗျာ COVID-19 အရေးပေါ်အခြေအနေကြောင့်ဗီဒီယိုရဲ့စီစဉ်တွေကိုယာယီပြောင်းလဲတင်ဆက်ပေးနေပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်တရုတ်နိုင်ငံပေကျင်းမြို့မှာအစားအသောက်လက်ကားစည်းတစ်ခုကနေကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကိုထိန်းချုပ်ဖို့ဒီကနေ့ပဲလင်းခီးစဉ်၃ပုံ၂ပုံလောက်ကိုရပ်ဆိုင်းလိုက်တယ်လို့ကြောင်းတွေကလည်းပိတ်ထားလိုက်ပါတယ်။ပြည်ချင်းမြို့မှာယောဂကူးစက်သူ31ယောက်ကိုလည်းဒီနေ့ပဲထပ်မံတည်ပြုလိုက်တာပါ။ယောဂကူးစက်မှုတွေကိုထိန်းချုပ်နိုင်ပြီဖြစ်ကြောင်းကြေညာခဲ့ပြီးနောက်မှာပဲဒုတိယအကြိမ်ကူးစက်မှုတွေကျွမ်းမှာကိုစိုးရိမ်နေတဲ့အတွက်လည်းအာဏာပိုင်တွေကမြို့ကန်တွေကိုခီးမသွားကြဖို့တိုက်တွန်းထားပါတယ်။လက်ကားစည်းကနေတကြောပြန်ကူးစက်မှုတွေကိုထိန်းချုပ်ဖို့ထောင်နဲ့ချီတဲ့လူတွေကိုယောဂပိုးရှိမရှိစစ်ဆေးနေတယ်လို့မြို့ရင်းကရက်ကွက်ပေါင်း30လောက်ကိုလည်းအတော်လာလေးကန့်သက်တားဆီးထားပါတယ်။ပြည်ချင်းမြို့တော်မှာရှိတဲ့အထက်လေဆိပ်တွေကနေအဝင်ထွက်80ရာခိုင်နှုန်းနီးပါးလောက်ရှိတဲ့လေရင်ခီးစင်ပေါင်း1255ခုကိုဒီနေ့မနေ့မှာပဲရပ်ဆိုင်းလိုက်ကြောင်းလည်းနိုင်ငံပိုင်သတင်းမှာဖော်ပြခဲ့တာပါ။လွန်ခဲ့တဲ့6ရက်အတွင်းပြည်ချင်းမြို့တော်မှာကူးစက်သူ139ယောက်ကိုလည်းအတည်ပြုထားပါတယ်။ဒီနေ့ငမCOVID-19 ရောဂါကြောင့်သေဆုံးသူ4634ယောက်ပါဝင်ကူးစက်သူ13000ယောက်ရှိကြောင်းလည်းအတည်ပြုထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်နေတဲ့အမေရိကန်၊ဘရာဇီးလ်နဲ့ရုရှားနိုင်ငံတွေပြီးရင်စုထအများဆုံးဖြစ်နေတဲ့အိန္ဒိယနိုင်ငံမှာနောက်ထပ်သေဆုံးသူ2000ကျော်တိုးလာပါတယ်။ဒေလီနဲ့မဟာရှထရာပြည်နယ်တွေကအစောပိုင်းစီးနေမှာမပါခဲ့တဲ့သေဆုံးသူဦးရေ1682ယောက်ကိုပါထည့်သွင်းထားတာပါ။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ကြောင့်စုစုပေါင်းသေဆုံးသူ11900ယောက်ရှိနေတဲ့အိန္ဒိယနိုင်ငံကကမ္ဘာမှာသေဆုံးမှုနှုန်းအဆင့်8နေရာမှာရှိနေပါရဲ့။လွန်ခဲ့တဲ့သတင်းနှစ်ပတ်မှာနေ့စဉ်ကူးစက်သူလူနာသက်1000ကျော်နဲ့သေဆုံးသူ300ကျော်ရှိနေတာပါ။အခုနောက်တိုးစီးနေရသေဆုံးမှုနှုန်းကလည်း 1.9 ခန်းနှုန်းကနေ 3.4 ခန်းနှုန်းထိတက်လာပါရဲ့။ကမ္ဘာမှာသေဆုံးသူအများဆုံးဖြစ်နေတဲ့အမေရိကန်ကတော့ကနေဒါနိုင်ငံနဲ့နယ်စပ်တီမှာမဖြစ်မနေကိစ္စတွေကလွဲလို့သွာလာခွင့်မပေးဖို့တားမြစ်ထားတာကိုဇူလိုင်လ22ရက်နေ့ထိတက်တန်းတိုးခဲ့တာပါ။အမေရိကန်မှာ COVID-19 ရောဂါကြောင့်သေဆုံးသူ13,600ကျော်ရှိနေပြီးကူးစက်မှုပေါင်း23,000ကျော်အတည်ပြုထားပါရဲ့။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာတာလီဘန်သဘုံတွေရဲ့တက်ခတ်မှုတွေကြောင့်လူငယ်တပ်ဖွဲ့ဝင်18ယောက်ထဏ်မင်းသေဆုံးပြီးတရားစင်လောက်ဒဏ်ရာရတဲ့အကြောင်းအာဖဂန်အာဏာရှင်တွေကဒီနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်။ကတ္တာနိုင်ငံမှာငင်းငယ်ဆွေးနွေးမှုဖြစ်စဉ်နေချိန်မှာပဲတက်ခတ်မှုတွေဖြစ်ပေါ်ခဲ့တာပါ။အာချာခရိုင်မှာရှိတဲ့လူငယ်ကိစ္စကန်တစ်ခုကိုညပိုင်းမှာသဘုံတွေစီးနှင်းသိမ့်ပတ်ဖို့ကြိုးစားခဲ့ကြတာဖြစ်ကြောင်းလည်းနိုင်ငံမြောက်ပိုင်းဂျော့စတန်ပြည်နယ်ဆွေးရပြောခွင့်ရသူကဒီလိုကိုပြောပါတယ်။ပြန်လည်တိုက်ခိုက်မှုတွေမနေ့စောပိုင်းထိဆက်လက်ဖြစ်ပွားခဲ့ရာကအာဖဂန်စစ်သား12ဦးကြာဆုံး9ဦးဒဏ်ရာရပြီး4ယောက်ကိုလည်းတာလီဘန်တွေကအရှင်ဖမ်းဆီးသွားတယ်လို့ဒေသခံဆွေးရပြောခွင့်ရမာရော့ဖ်အာဇာကပြောပါတယ်။နိုင်ငံမြောက်ပိုင်းကကွန်တက်စ်မြို့မှာလည်းလူငယ်စကန်တွေကိုတာလီဘန်တွေစီးနှင်းတိုက်ခိုက်ခဲ့ရာမှာအာဖဂန်စစ်သား9ဦးထက်မနည်းသေဆုံးပြီး9ယောက်ဒဏ်ရာရခဲ့ပါတယ်။အမေရိကန်ပြည်အစိုးရရဲတပ်ဖွဲ့ကဖမ်းဆီးစဉ်လူမဲမျိုးသား George Floyd သေဆုံးခဲ့တဲ့ဖြစ်ရပ်ကြောင့်နိုင်ငံအနှံ့သတင်းပတ်တင်နဲ့ချီဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ရဲတပ်ဖွဲ့ပြုရင်ပြောင်းလဲရေးညွှန်ကြားချက်ကိုသမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။သမ္မတလက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့အမိန့်မှာတော့ရဲတပ်ဖွဲ့ဝင်တွေရဲ့လုံခြုံကံမှုတွေတိုးတက်လာစေဖို့နဲ့အင်အားလုံခြုံသုံးတယ်လို့တိုင်ကြားခံရတဲ့ရဲတပ်ဖွဲ့ဝင်တွေကိုတနင်္ဂနွေလုံးတိုက်တာနဲ့မှတ်တမ်းပြုစုဖို့တွေပါဝင်တယ်လို့လည်းပြောပါရဲ
့။ Choke calls will be banned.except if an officer's life is at risk.
ဒါတဖော်ဝင်တရားရဲ့အသံအန္တရာယ်ကိုချိန်ချောက်ခံရတဲ့အခြေအနေမျိုးကလွဲလို့လေဘင်းကိုတိုက်ချုပ်ပြီးဖမ်းဆီးရမျိုးတွေတားမြစ်သွားမှာဖြစ်တဲ့အကြောင်းမနေ့ကလက်မှတ်ရေးထိုးတဲ့အခမ်းအနားပြီးမင်းကုန်းပြောရမှာသမ္မတကပြောဆိုသွားတာပါ။ဒါပေမဲ့လည်းရဲတပ်ဖွဲ့ဝင်တွေလက်ချက်ကြောင့်လူမဲတွေသေဆုံးမှုနဲ့လူမျိုးရေးခွဲခြားမှုကိစ္စတွေပေါ်အခြေတင်ပြောဆိုနေရတယ်လို့တော့ထက်သွင်းပြောဆိုသွားတာမရှိပါဘူး။သမ္မတထရန့်အမိန့်ပေါ်မှာတော့အတိုက်အခံဒီမိုကရက်တစ်နဲ့အခက်အခဲတချို့ကလုံလောက်မှုမရှိဘူးဆိုပြီးဝေဖန်ခဲ့ပါဗျာ။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်မကတော့နားလာပါတင်ဒီကိုဆက်ပြီးတော့တင်ပြသွားမှာပါ တောင်နှက်မြောက်ကိုရီးယားနဲ့နိုင်ငံဆက်ဆံရေးယုံကိုဖောက်ခွဲဖြည့်ဆည်းလိုက်ပြီးနောက်တနေ့မှာပဲမြောက်ကိုရီးယားကသူ့တပ်တွေကို20အနီးထပ်ပြီးဆီလုံမယ်လို့ကြေညာပါတယ်။တင်းမာမှုလျှော့ချရေးတွေ့ဆုံဆွေးနွေးနိုင်ဖို့ကိုယ်စီလက်အဖွဲ့ဆီလုံမယ်တောင်ကိုရီးယားရဲ့ကမ်းလှမ်းချက်ကိုလည်းမြောက်ကိုရီးယားကသုံးသပ်တကြီးပဲချခဲ့တာပါ။ကီဆောင်ဆက်မှုစုနဲ့မောင်ကုံကန်အပန်ဒီစကန်အေရီယာတဝိုင်းပို့ထူနှစ်မှာတပ်တွေပြောင်းဝင်လာမယ်လို့မြောက်ကိုရီးယားစစ်တပ်ပြောခွင့်ရသူရဲ့ကြေညာချက်ကိုအစိုးရသတင်းဌာန KCNA ကကြေညာသွားပါတယ်။ထာအပြင်ရှီတန်းလုံကျုံရင်အင်အားကောင်းလာဖို့အတွက်ဆိုပြီးအရင်တုန်းကစွန့်ပစ်ထားတဲ့ကင်းစခန်းတွေကိုပြန်အသုံးပြုသွားမယ်လို့လည်းကြေညာခဲ့တာပါ။တောင်ကိုရီးယားနယ်စပ်ပင်လယ်ကမ်းခြေအနီးမှာလည်းမြောက်ကိုရီးယားရဲ့ပုံမှန်စီးရေးလေ့ကျင့်မှုအလုံးပြန်ဆမယ်လို့ KCNA ကကြေညာခဲ့ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်တို့2018ခုနှစ်မှာသမိုင်းဝင်တွေ့ဆုံဆွေးနွေးရာကရလာတဲ့တိုးတက်မှုအတော်များများဟာမြောက်ကိုရီးယားရဲ့လက်တလောလုံရက်တွေကြောင့်ပြည့်ပြည့်သွားပါပြီ။နိုင်ငံတကာဆက်ဆံရေးယုံကိုမြောက်ကိုရီးယားကအင်္ဂါနေ့မှာဖောက်ခွဲဖြည့်ဆည်းခဲ့တာပါ။တောင်ကိုရီးယားနဲ့တရားဝင်ဆွေးနွေးမှုအလုံးကိုဖျက်တောက်မယ်ဆိုပြီးပြီးခဲ့တဲ့သတင်းမှာမြောက်ကိုရီးယားကကြေညာထားပါတယ်။မြောက်ကိုရီးယားကနေထွက်ပြေးသွားခဲ့တဲ့တက်ကြွလှုပ်ရှားသူတွေကနေဆက်ကနေမိုးပြန်ပူပေါင်းတွေအသုံးပြုပြီးတော့မြောက်ကိုရီးယားကိုဆန့်ကျင်တဲ့စာရီနဲ့တခြားပစ္စည်းတွေပြစ်လွတ်နေတဲ့အပေါ်မှာတောင်ကိုရီးယားအစိုးရကထိထိရောက်မသားစီနိုင်တဲ့အတွက်ဆိုပြီးမြောက်ကိုရီးယားဘက်ကသောသာထွက်နေပုံလဲရပါတယ်။ဟိမဝနာတောင်နာမော်ကတရုတ်နဲ့အိန္ဒိယနယ်စပ်မှာနှစ်ဖက်သက်သွေးတင်းနှင်းလာနေကခိုက်ရန်ဖြစ်ပွားခဲ့တဲ့ကိစ္စကိုတင်းတင်းကြပ်ကြပ်ထိန်ချုပ်ဖို့ကုလသမဂ္ဂကနှစ်နိုင်ငံစလုံးကိုတိုက်တွန်းလိုက်ပါတယ်။ဒီဖြစ်ဟာနျူကလ িয়ার လက်နက်ပိုင်းတရုတ်နဲ့အိန္ဒိယနိုင်ငံကြားနှစ်ပေါင်း45နှစ်အတွင်းအပြင်းအဆုံထိတိုက်သွင်းမှုလည်းဖြစ်ပါတယ်။ LOC လို့ခေါ်တဲ့နှစ်နိုင်ငံနယ်စပ်မှာနယ်စပ်သက်သွေးခိုက်ရန်ဖြစ်ပွားရာကလူသေဆုံးမှုတွေရှိခဲ့တဲ့အပေါ်ကုလသမဂ္ဂအနေနဲ့အလွန်ဆိုရင်ကြောင်းနဲ့တင်းမာမှုရှော့ချဖို့တရုတ်နဲ့အိန္ဒိယဆန္ဒရှိနေကြတဲ့အပေါ်အကောင်းမြင်မျှော်လင့်ပါတယ်လို့လည်းကုလပြောခွင့်ရသူအေရီကန်နီကိုကပြောပါတယ်။အမေရိကန်ပြည်ထောင်စုကလည်းအဲ့ဒီအခြေအနေကိုအနိကဆောင်ကျင်နေပြီးတော့ငြိမ်းချမ်းစွာဖြေရှင်းနိုင်ဖို့အားပေးထောက်ခံနေပါတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူကပြောပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့တယ်လီဖုန်းဆက်စကားပြောဆိုရမှာနေဆက်အခြေအနေတွေကိုပြောဆိုဆွေးနွေးခဲ့တယ်လို့လည်းအစိုးရတာဝန်ရှိသူကပြောပါတယ်။တနင်္လာနေ့ကတရုတ်အိန္ဒိယနယ်စပ်မှာနှစ်ဖက်တပ်ဖွဲ့ဝင်တွေခက်ရန်ဖြစ်ပေါ်ရာကအိန္ဒိယတပ်သား20တိုက်ဆုံပြီးတော့18ဦးဒဏ်ရာရခဲ့တဲ့အပြင်အိန္ဒိယတပ်သားအတော်များများကိုလည်းတရုတ်တို့ကဖမ်းဆီးထားတယ်လို့အိန္ဒိယဘက်ကပြောပါတယ်။တရုတ်ကတော့သူ့ဘက်ကထိခိုက်တိုက်ဆုံမှုတရင်မထုတ်ပြန်သလိုတရုတ်နယ်မြေထဲအိန္ဒိယတပ်သားတွေဝင်လာပြီးတော့ရန်စတာကြောင့်အခုလိုဖြစ်ရတာဆိုပြီးတော့အိန္ဒိယကိုပြစ်တင်ပြောဆိုထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကရေကြောင့်ချန်နာတဲ့ကမ္ဘာနိုင်ငံတွေရဲ့စီးပွားရေးလုပ်ငန်းတွေနောက်နေလာချိန်မှာအရှိတောင်အာရှနိုင်ငံတွေကတရုတ်ရဲ့အကြီးဆုံးကုန်သွယ်ပယ်နိုင်ငံတွေဖြစ်လာပါတယ်။2020ခုနှစ်ပထမ5လတာအတွင်းအရှိတောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့တရုတ်ရဲ့ကုန်သွယ်မှုကဒေါ်လာဘီလီယံ140အထိရှိခဲ့ပါတယ်။ဂျာဟာမနစ်ကုန်သွယ်မှုပနာမထက်4.2%ရခိုင်နှုန်းတိုးလာတာဖြစ်တယ်လို့တရုတ်အစိုးရပိုင်းစင်ဟွာသတင်းဌာနကပြောပါတယ်။အာဆီယံနိုင်ငံတွေနဲ့တရုတ်ရဲ့ကုန်သွယ်မှုတန်ဖိုးဟာတရုတ်နိုင်ငံရဲ့တစ်ကမ္ဘာလုံးနဲ့ကုန်သွယ်မှုရဲ့15ရာခိုင်နှုန်းနဲ့ညီမျှပါတယ်။ကမ္ဘာဒုတိယစီးပွားရေးအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်မှာကရောဂါကြောင့်မတ်လကချမှတ်ထားတဲ့ကန့်သတ်မှုတချို့စပြီးတော့ဖြေလျှော့ပေးလာသလိုပိတ်ထားတဲ့ဆေးရုံလုံခြုံတွေကိုလည်းတဖြည်းဖြည်းပြန်ဖွင့်နေပါတယ်။ဗီယက်နမ်နဲ့မလေးရှားအပါအဝင်အာရှနိုင်ငံတွေမှာကရောဂါကန့်သတ်မှုတွေဖြေလျှော့ပေးလာနေတာပါ။အနောက်နိုင်ငံတွေမှာတော့ကန့်သတ်မှုတချို့ဆက်ပြီးရှိနေတဲ့အတွက်ကုန်သွယ်ရေးလုပ်ငန်းတွေထိခိုက်နေရတဲ့အပြင်ဝယ်လိုအားတွေလည်းကျဆင်းလာနေတာဖြစ်ပါတယ်။မလေးရှားနိုင်ငံမှာပြည်ခဲ့တဲ့နှစ်နှစ်တာကာလအတွင်းရရှိထားတဲ့ဒီမိုကရေစီရေးဖြစ်ထွန်းတိုးတက်မှုတွေအခုခါပြောက်ပြက်ကုန်ပြီလို့လှိလာသူတွေကသုံးသပ်ကြပါတယ်။နှစ်ပေါင်း50ကျော်အတွင်းပထမဆုံးအကြိမ်ဖြစ်2018ခုနှစ်မှာနိုင်ငံရေးပါတီတတိယအာဏာရခဲ့ပါတယ်။အဲ့ဒီနှစ်မှာပဲကမ္ဘာပေါ်ကအကြီးဆုံးအကြစ်ပြတ်ချဆမှုဆွဲချက်နဲ့ဝန်ကြီးချုပ်ဟောင်းကိုဖမ်းဆီးအရေးယူခဲ့တာပါ။တခါအကျွေးညွန်နေမဲ့အန္တရာယ်ကြောင့်တရုတ်ရဲ့ကပလန်းစီမံကိန်းကိုမလေးရှားအစိုးရကဝေဖန်ပြောဆိုခဲ့တာပါ။မလေးရှားမှာအဲ့ဒီလိုသမိုင်းဝင်ရွေးကောက်ပွဲကျင်းပပြီးတော့နည်းနည်းတစ်တိပြင်းမြောက်တဲ့ဒီကနေ့မှာတော့ရာဒူကဖယ်ရှားခံရတဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇာဟာလွှတ်တော်အမှတ်ပြန်ထည့်လာပါတယ်။1MDB အရှုပ်တော်ဘိုးကြောင့်တရားရင်ဆိုင်မှုစောင့်နေရတဲ့အချိန်မှာပဲနာဂျစ်ဘရာဇာလွတ်တော်အမအဖြစ်ပြန်ရွေးခင်ရတယ်လို့ဖြစ်သိမ်းထားတဲ့တရုတ်ရဲ့ကပလန်းစီမံကိန်းထက်ကမလေးတရုတ်အခြေခံအဆောက်အုံစီမံကိန်းလည်းပြန်ပြီးတော့အသက်ဝင်လာတာပါ။တူရကီနိုင်ငံကစပြီးတော့ပြည်သူနိုင်ငံအထိတွေ့မြင်နေရတယ်လို့ပဲမလေးရှားမှာလည်း COVID-19 ကပ်ရောဂါကိုအကြောင်းပြပြီးတော့အစိုးရကအကြီးအကျယ်ဖန်ဆီးအရေးယူနေတယ်လို့လည်းလူခွင့်ရေးသက်ကြွလှုပ်ရှားသူတွေကပြောပါတယ်။ကယောဂါဆိုင်ရာကတ္တမှုတွေချိုးပေါက်တဲ့အတွဲဆိုပြီးလူပေါင်းထောင်နဲ့ချီကိုမလေးရှားအစိုးရကဖန်ဆီးနေပါတယ်။ဒီအရေးအားအိန္ဒိယဖိလစ်ပိုင်နိုင်ငံပြည်ရင်တို့ဖန်ဆီးမှုအများဆုံးလည်းဖြစ်ပါတယ်။မလေးရှားနိုင်ငံကဒီမိုကရေစီစနစ်ပြည်စီသွားပြီလို့လည်းလူခွင့်ရသမားတွေကပြောပါတယ်။ဒီက ကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။အခုတော့ပြည်တွင်းသတင်းဆောင်မှပေးပို့ချက်တွေနဲ့အတူတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကိုဆက်လိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။
အနာရပါတီအနေနဲ့ယူကောက်ပွဲကိုယ်စားလှယ်တွေရွေးချယ်ရမှာလူမျိုးဘာသာကွဲတွေအပေါ်နေရာပေးတာမရှိဘူးဆိုတာနဲ့ပတ်သက်ပြီးပါတီပြောခွင့်ရကညှင်းဆိုတဲ့အပေါ်တင်ပြပေးသွားပါမယ်။ကျွန်မမိခါပါ။ပြီးခဲ့တဲ့2015ယူကောက်ပွဲမှာအနာရပါတီအနေနဲ့ယူကောက်ပွဲကိုယ်စားလှယ်ရွေးချယ်ရမှာလူမျိုးဘာသာကွဲတွေအပေါ်နေရာပေးတာမရှိတာတွေအထူးသဖြင့်အစ္စလမ်ဘာသာဝင်တွေကိုကိုယ်စားလှယ်အဖြစ်မရွေးချယ်ဖို့ဆောင်ရွက်ခဲ့တာတွေအပေါ်မှာဝေဖန်ချက်တချို့ရှိခဲ့ပါတယ်။အခု2020ရွေးကောက်ပွဲအတွက်ဆိုရင်လေတန်ဖြူစည်ရဲ့မြို့နယ်ကိုယ်စားလှယ်ရွေးရာမှာအစ္စလမ်ဘာသာဝင်တဦးရဲ့ကိုယ်စားလှယ်လျှောက်လွှာကိုမြို့နယ်ကလက်မခံခဲ့ဘူးလို့ကာယကံရှင်ကမွတ်စလင်မီဒီယာတစ်ခုကိုပြောဆိုထားပါတယ်။ဒါပေမဲ့လေအနာရပါတီအနေနဲ့ရွေးကောက်ပွဲကိုယ်စားလှယ်ရွေးချယ်ရာမှာလူမျိုးဘာသာကွဲတွေအပေါ်နေရာပေးတာမရှိတာမျိုးချန်လက်ထားတာမျိုးကိုအရင်ကတော့အခုလက်ရှိမှာပါမရှိသလိုခွဲခြားမှုကိုအာမပေးဘူးလို့ဗဟိုကော်မတီဝင်ဦးညံဝင်းက VOA ကိုခုလိုပြောဆိုလိုက်ပါတယ
်ကျွန်တော်တို့ပါတီမှာနှုတ်တော်ကိုယ်စားလှယ်ရွေးချယ်ရေးနဲ့ပတ်သက်ပြီးတော့မူဝါဒရောလုပ်ငန်းစဉ်တွေမှာရောဘာသာကြားလက်မခံရဘူးဆိုတဲ့ကန့်သတ်ချက်လုံးဝမရှိဘူးအခုအဲ့ဒီလိုတနည်းအားဖြစ်သွားတယ်လို့ဆောင်ရွက်မှာဖြစ်သွားတယ်ဆိုတာကိုတော့ကျွန်တော်မသိပါဘူးအဲ့ဒီဟာလည်းကျွန်တော်သတင်းမရပါဘူးဒါကြောင့်အဲ့ဒါနဲ့ပတ်သက်ရင်တော့ကျွန်တော်ပြောစရာမရှိပါဘူ
းပါတီဘက်ကနေလူရွေးချယ်တာမှာအဆင့်30နဲ့ရွေးချယ်တာဖြစ်ပြီးသတ်မှတ်ချက်စည်းကမ်းချက်တွေရှိပေမဲ့ဒီသတ်မှတ်ချက်စည်းကမ်းချက်တွေမှာလူမျိုးဘာသာကွဲမှုကန့်သက်တာမျိုးမပါဝင်ဘူးလို့ဗဟိုကော်မတီဝင်ပြန်ကြားရေးတာဝန်ခံမုံရအောင်ရှင်ကလည်းဗီဝေကိုခုလိုပြောပြပါတယ
်လူရွေးချယ်မှုပေါ့လေသူဒေသရဲ့ရွေးချယ်မှုဘိုင်းနဲ့ဆိုင်ပါတယ်ဆိုတော့လည်းပဲကျွန်တော်ဒီလောက်ကတော့လေရွေးချယ်မှုဘိုင်းမှာအဆင့်30ကျကြောရမယ်လေပြမစင်ကတော့မြို့နယ်ပေါ့ဒုတိယစင်ကတော့တိုင်းဒုမပြည်နယ်ပေါ့နောက်တတိယစင်ကတော့ဘဟုပေါ့အဲ့ဒီသုံးခုဖြတ်ကျော်ပြီးတော့မှဒီဟာကအတိပြုမှဖြစ်ပါတယ
်လူရေးချိန်မှုအစစ်စင်ကိုအခုလိုပြောဆိုခဲ့ပေမဲ့လေသက်မဲ့စီးမြင်စီကံတွေနဲ့ပတ်သက်လို့အသေးစိတ်မပြောပြခဲ့ပါဘူးပါတီအနေနဲ့ဘယ်တော့မှလူမျိုးဘာသာကွဲမှုကန့်သက်တာမျိုးတွေကိုလုံးဝမဟုတ်ဘူးလို့လေသူကပြောပါတယ်မျိုးနယ်ရွေးချယ်မှုတွေမှာအုပ်စုလိုက်ရွေးချယ်မှုနဲ့ပြဿနာကြုံရတာတွေရှိပေမဲ့ဗဟိုအဆင့်ရွေးချယ်တာမှာတော့တိတ်ချာစနစ်တကျပြန်လည်စီစီရွေးချယ်တာဖြစ်သလိုဒီလိုရွေးချယ်တာမှာလည်းခိုင်းကနာကွဲရွေးချယ်တာမျိုးမရှိဘူးလို့မုံရအောင်ရှင်ကဆိုပါတယ်။လက်ရှိတန်ဖြူစည်ရဲ့ပြဿနာနဲ့ပတ်သက်လို့သက်ဆိုင်ရာတန်ဖြူစည်ရဲ့မျိုးနယ်ဥက္ကဋ္ဌလည်းဖြစ်ကြည်တူးလွတ်တော်ကိုယ်စားလှယ်ဦးညံဟိန်ကိုဆက်သွယ်မေးမြန်းလာမှာတော့ဖြစ်စဉ်ဖြစ်ပွားခဲ့တာမှန်ပေမဲ့ဆွဆွဲသူရဲ့ဂုံတိတ်ခါကိုငဲ့လို့ဘာကူမှထပ်မံဖြည့်ရှင်းတာတွေမလုပ်ဖြစ်တာဖြစ်တယ်လို့သူကဆိုပါတယ်။သက်မှတ်စည်းမျဉ်းစည်းကမ်းနဲ့မညီလို့မရွေးချယ်တာဖြစ်ပြီးလူမျိုးဘာသာကွဲမှုရွေးချယ်မခံရတာဖြစ်တယ်လို့ဆွဆွဲသူရဲ့ပြောဆိုချက်ဟာလုံးဝမှားရင်လေလို့လည်းသူကဆိုပါတယ
်အကုန်လုံးနားလည်အောင်ပြောလိုက်မယ်တမချာမှာပဋိပက်ဟိုလူမျိုးကြားနေတယ်လို့ကလို့သူပြောတော့ကောနော်ကိုကသူကအဲ့ဒါအဓိကအဲ့ဒီကသူသူဦးတည်လိုက်တာအဲ့ဦးတည်တော့ခဏတော့လိုက်တယ်ရှင်ဆန်အောင်ဟိုမီဒီယာကသူဂျပန်ကောင်းနဲ့တောင်ဖားတာပါပဲအဲ့တော့အကောင်းဆုံးလလေလိုက်ပေါ့တမချာလည်းလာကြည့်ကြတော့ဒီအစ္စလမ်ဘာသာဝင်တွေနဲ့ပတ်သက်ဖို့သူကမြို့လူတူကိုနေထိုင်ဆက်ဆံကြတာခွင့်နေတော်လို့လူမျိုးကြားဆက်ဆံတာလို့ရှိမရှိဘူးလလေးလာလိုက်ပြီပေါ့ပြောစရာလည်းမလိုဘူးဘာမှဖြစ်နေတာမဟုတ်တဲ့အတွက်ဘာမှဖြစ်ရှင်းမှုမလိုဘူးကျွန်တော်တို့ရတော့
လက်ရှိမှာတော့အနာရပါတီအနေနဲ့သက်ဆိုင်ရာမြို့နယ်အလိုက်ဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းအမည်စင်းရင်တင်းတင်းတော့ကိုတနေ့ကအပြီးတက်ခဲ့ကြပါတယ်ရွေးချယ်တာမှမညီမျှဘူးဆိုတဲ့အတန်တွေနဲ့ဝေဖန်မှုတွေထွက်တာတွေတော့ရှိခဲ့ပါတယ်။ဒီတင်ပြလိုက်တဲ့စည်ရင်းတွေထဲမှာဘသူတွေကိုရွေးချယ်သွားမလဲဆိုတာကတော့အစဉ်စဉ်စစ်ဆေးရမှာဖြစ်ပြီးရွေးကောက်ပွဲဝင်မဲ့ပါတီကိုယ်စားလှယ်စည်ရင်းကိုတော့ဂျွန်လာကုံမာတာဗဟိုကော်မတီကထုတ်ပြန်သွားမယ်လို့ပါတီဘက်ကဆိုပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်တွင်နိုင်ငံရေးပါတီတွေအနေနဲ့2020ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်မှုတွေဆောင်ရွက်နေကြရမှာရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခန့်ဒေသတွေမှာရွေးကောက်ပွဲလုပ်နိုင်မှာမလားဆိုပြီးစိုးရိမ်နေတဲ့အကြောင်းပြောပြပေးပါမယ်။ကျွန်မအင်တနာထွန်းပါ။ရခိုင်ပြည်နယ်မှာရွေးကောက်ပွဲအတွက်ရခိုင်မှာအင်အားအကောင်ဆုံးပါတီဖြစ်တဲ့ရခိုင်အမျိုးသားပါတီကအဓိကစပြီးပြင်ဆင်နေပြီဖြစ်ပါတယ်။ဒါပေမဲ့လက်ရှိမှာရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြည်ပခါတွေကြောင့်ရွေးကောက်ပွဲကဖြစ်နိုင်မဖြစ်နိုင်မသေချာသေးတဲ့အနေအထားဖြစ်နေတယ်လို့ရခိုင်အမျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌဒေါက်အင်းနုစိန်ကပြောပါရယ် လက်ရှိမြေပြင်မှာပြည်ပခါဖြစ်တဲ့ဒေသတွေအများကြီးရှိနေပြီးစစ်ခိုက်မှုတွေများနေတာကြောင့်ရွာတွေပြတ်ပြီးစစ်ပွဲဆောင်မှုကယ်ဆယ်ရေးစခန်းတွေကိုထွက်ပြေးနေကြရသူတွေများနေသလိုလုံခြုံရေးအခြေအနေဟာရော့ရဲရဲဖြစ်နေတဲ့အတွက်မဲဆန္ဒရှင်တွေမရှိတာမဲယုံတိဆောက်တာစောင့်ကြပ်တာတွေအပါအဝင်ရွေးကောက်ပွဲကိစ္စရပ်တွေကိုဆောင်ရွက်နိုင်မှုခက်ခဲနေတယ်လို့ဒေါက်အင်းနုစင်ကဆိုပါတယ်ရွေးကောက်ပွဲမကျင်းပနိုင်လောက်တဲ့မငြိမ်မသက်မှုတွေမဖြစ်အောင်ဆွေးနွေးအဖြေရှာဖို့လုပ်ပေမဲ့မအောင်မြင်ပဲပိုဆိုးသွားတဲ့အနေအထားတစ်ခုဖြစ်လာတယ်လို့ဒေါက်အင်းနုစင်ကသုံးသပ်ပါတယ
်။ရွေးကောက်ပွဲဒါမြန်မာတပြည်လုံးနဲ့တပြည်ကြီးမကျင်းပဘူးဆိုရင်လည်းလက်ရှိအုပ်ချုပ်နေတဲ့အစိုးရဟာကမ္ဘာမှာတိုက်ခါကြစရာဖြစ်သွားပြီ။ဆိုတော့ရွေးကောက်ပွဲမကျင်းပနိုင်လောက်တဲ့မငြိမ်မသက်မှုတွေစစ်ပွဲတွေဘာကြောင့်ဖြစ်ရတယ်လဲဆိုတော့နိုင်ငံရေးကိုနိုင်ငံရေးကြီးနဲ့အဖြေရှာဖို့ဆောင်ရွက်ကြဖို့ကျွန်တော်တို့အချင်းချင်းတိုက်တွန်းကြတာလေတစ်နှစ်ကျော်ခဲ့ပါပြီဒါပေမဲ့တစတစဆိုးရတဲ့အနေအထားကိုတော့ဗီဒီအနေအထားအရတုံ့တက်လို့ရပါတယ
်တစ်ဆက်ထဲမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကမောင်တော်ဒေသမှာအဓိကပြိုင်မဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီကိုရွေးကောက်ပွဲကော်မရှင်ကဝင်ရောက်ရှင်ပြိုင်ဖို့ခွင့်ပြုချက်ချမပေးဘူးလို့ပါတီရဲ့ဥက္ကဋ္ဌဦးကျော်မင်းက VOA ကိုပြောပါတယ်မွတ်စလင်လူထုကိုအခြေခံတဲ့အဲ့ဒီပါတီဟာ1990ပြည့်နှစ်ရွေးကောက်ပွဲတုန်းကအနိုင်ရကိုယ်စားလှယ်တွေရှိခဲ့ပေမဲ့ပါတီပြန်မှတ်ပုံတင်ပြီး2015ရွေးကောက်ပွဲမှာတော့ဝင်ရောက်ရှင်ပြိုင်ခွင့်မရခဲ့ပါဘူး။သူတို့ပါတီအနေနဲ့ကိုယ်စားလှယ်ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေသေးတယ်လို့ဦးကျော်မင်းကပြောပါတယ
်။နိုင်ငံတော်သမ္မတရောနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ရောကော်မရှင်ရောသုံးခုစလုံးကိုကျွန်တော်စာရေးထားတဲ့ဒီကိစ္စကျွန်တော်တို့ကိုရှင်းပြဖို့နံပါတ်ကုမကြောင်းမပြောင်းဘူးမဲထဲခွင်းလည်းမရဘူးအရေးခံခွင်းလည်းမရဘူးဆန်ငါးကနေစားပြီးတော့ဒီအရင်ရွက်ကောက်ပွဲအားလုံးမှရတယ်လူလာရရတဲ့ညကနေ2030ရွက်ကောက်ပွဲအားလုံးမှကျွန်တော်ဝင်ပြိုင်နိုင်တယ်မဲထဲနိုင်တယ်နိုင်ငံသားစစ်တီပဲနောက်ပိုင်းမှာဆီအစိုးရကကျွန်တော်ကိုနိုင်ငံသားမပေးချင်ဘူးပေါ့ကွာလည်းမဲထဲခွင်းမပြုဘူးဒီရခံခွင်းလည်းမပြုဘူးကျွန်တော်လက်ထက်မှာရှိတာမြို့သားမှတ်ပုံတင်နေပါတယ်အားလုံးသိမ်းလိုက်တယ်ပါနိုင်ငံသားစီစီရကပြောင်းလဲရင်လည်းထုံမပေးဘူ
းဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီဟာ1990ခုနှစ်ရွေးကောက်ပွဲမှာရခိုင်မြောက်ပိုင်းရိုဟင်ဂျာဒေသမှာလွှတ်တော်အမတ်၄နေရာရခဲ့ပြီး2013ခုနှစ်မှာနိုင်ငံရေးပါတီအဖြစ်တည်ဝင်ပြန်မှတ်ပုံတင်ခဲ့ပါတယ်2015ရွေးကောက်ပွဲမှာတော့ကိုယ်စားလှယ်တော်တော်များများဝင်ရောက်ရှင်ပြိုင်ခွင့်မရခဲ့ပါဘူးအနာရ energy ပါတီကတော့ရခိုင်ပြည်နယ်နေရာအလုံးနှီးပါရှင်ပြိုင်မှုရှိပေမဲ့ရခိုင်အမျိုးသားပါတီလောက်ဒေသတွင်းမှာလူလူထောက်ခံမှုမရရှိပါဘူးရှင်ကျမအိတ်တနာထွန်းမှရခိုင်ပြည်နယ်ကနေသတင်းပေးပို့တာဖြစ်ပါတယ
်မြန်မာစစ်တပ်ကကလေးစစ်သားစုဆောင်းသုံးချရဲ့လက်နက်ကင်စင်းကနေပြဖြတ်လိုက်ပြီးလို့ကုလတွင်းရမှုချုပ်ရဲ့အစင်ကသာမှပြောလိုက်ပါတယ်ဒါပေမဲ့လည်းဂတိကဝတ်တွေအတိုင်းတတ်မတော်ကဆက်လုပ်ဖို့နဲ့တိုင်းသားဒေသတွေမှာလည်းကလေးစစ်သားအုံပြူရာတွေမရှိအောင်လှုပ်ဆောင်ဖို့လည်းအရပ်ဘတ်နဲ့နိုင်ငံရေးအဖွဲ့တွေကတိုက်တွန်းထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ကလေးတငယ်များလက်နက်ကိုက်များနဲ့ပဋိပက္ခဆိုင်ရာ2020ခုနှစ်ကုလအစည်းအဝေးကစားမှာမြန်မာစစ်တပ်ကိုပယ်ဖျက်လိုက်တာကိုတိုင်းသားလက်နက်ကိုက်အဖွဲ့တချို့နဲ့ကလေးတငယ်ရဲ့အရေးလုံးနေတဲ့သူတွေကကြိုဆိုလိုက်ပါတယ်။ကလေးစစ်သားစုဆောင်းတာရော့ချသွားတာစုဆောင်းတဲ့တိစတွေကိုဖော်ထုတ်ပြီးအစိမ်းခပ်ပါမယ်ဆိုတဲ့သဘောတူညီချက်ကိုလိုက်လာတာဒီအချက်တွေနဲ့ပယ်ဖျက်လိုက်တာပါ။ဒါပေမဲ့အစိုးရအနေနဲ့အသိပေးတာတွေလုပ်တာတိုင်းရင်းသားရေဒီယိုသတင်းဌာနတွေကလည်းအသိပညာပေးတာတွေလုပ်နေပေမဲ့လည်းဒီလိုကိစ္စတွေဖြစ်လာရင်တိုင်ကြားမှုပိုင်းကအခုချိန်ထိအားနည်းနေရလို့ Save the Children ရဲ့ကလေးတငယ်ကာဝေးဆိုင်ရာအစီအစဉ်မှုဖြစ်သူဒေါ်ညင်းညာဝင်းက VOA ကိုပြောပါတယ်။
အဝင်ရည်ရှင်တွေတော့လုပ်နေပေါ့နော်သူဟိုသူတို့ဘေးပုတ်တွေထားနေဟိုကားစိတ်တွေမြေထားတွေထားပါတော့သူတို့စတန်ဓာတ်တွေမှာလည်းဘေးပုတ်တွေထားနေတို့တော့လည်းပဲဘလောက်ရှိပေါ့နော်ဒီအောက်ထည့်လည်းပဲရှိအဝင်ရည်ရှင်ကကြတော့လေအားနည်းလေးနဲ့ကြောက်ကြအောင်ကျွန်မမြင်တာကတော့ဟိုဒီတိုင်းရင်းသားတွေမြေတဲ့နေရာမျိုးတွေမှာဆိုလို့တိုင်ရမယ်ဆိုတဲ့ဟာမျိုးကလည်းအဝင်ဖြစ်လာမှုဖြစ်လာလေဒါစတန်ကောက်တာမရှိဟုတ်ကြရမယ်ဆိုရင်လေသူချားလိုက်တော့မှာတော့ဒီကလေးစစ်သားအုံပြူတာကောင်းမလို့ရှင်စုပေါင်းတာကရှောင်းဝင်ပါဘူးဆိုတဲ့ဟာကိုဟိုဥပဒေကပြတ်ချင်းလိုက်တယ်ဆိုတော့ဒါကတော့အတားချက်ပေါ့နော်ရှင်းဆက်ပြီးတော့အဝင်ထဲလူကြီးများတော့ပို့လို့အောင်လေဒီမှာတော့ထင်တယ်ပေါ့နော
်အစိုးရမဟုတ်တဲ့တိုင်းရင်းသားလက်နက်ကိုင်တွေတည်းကဆိုရင်မွန်ပြည်သက်ပါတီဟာ2009လောက်ကဆွစ်ဇာလန်နိုင်ငံဂျနီဗာကောအဖွဲ့နဲ့ကလေးစစ်သားအုံမပြူရေးကိစ္စကိုလက်မှတ်ရေးထိုးထားပါတယ်အလားတူပဲရှမ်းပြည်တူတက်ရေးပါတီရှမ်းပြည်တပ်မတော် RCSS SSA က2019နိုဝင်ဘာ29မှာဂျနီဗာကောအဖွဲ့နဲ့လက်မှတ်ရေးထိုးခဲ့ပြီးကရင်အမျိုးသားတိုးတက်ရေးပါတီချင်းအမျိုးသားတပ်ဦးပို့ဦးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်နဲ့ကရင်အမျိုးသားအစည်းအရုံးတို့ကလည်းကလေးတငယ်ကာဝယ်ရေးစာချုပ်မှာအသေးသေးလက်မှတ်ရေးထိုးထားတာပါမ မြန်မာစစ်တပ်ကိုကလေးစစ်သားစင်ရင်ကနေကုလားဖွဲ့ချုပ်ကပယ်ဖျက်လိုက်တဲ့အပေါ်မွန်ပြည်သက်ပါတီကကြိုးဆိုလိုက်ပြီးတကယ်တမ်းလဲလက်နက်ကိုင်ဖွဲ့တွေကလက်တွေ့မြေပြင်မှာစာချုပ်သဘောတူညီချက်တွေကိုအသက်ဝင်မှုရှိအောင်လိုက်နာဖို့လိုရလို့ပါတီရဲ့ဗဟိုနိုင်ငံရေးတာဝန်ခံနိုင်အောင်မငေးက VOA ကိုပြောပါတယ်
ဒါပဲဖြစ်လိုက်တော့ကောင်းပါလေဒါမဲ့လက်တွေ့တက်ဖြစ်ဖို့တော့အရေးကြီးတယ်တကယ်မြေချင်းစီနေမှာရောတကယ်ခရစ်စတန်မရှိဘူးဆိုတော့ဒါမရှိအောင်တော့ထက်စစ်ပြီးတော့ဒါပြီးတော့ကော်ဖာလုပ်ဖို့အရေးကြီးတယ်ပေါ့နော်ကိုယ်လက်မှတ်ထိုးထားပြီးတော့ဒါရေမလိုက်နိုင်ဘူးဘယ်လိုလီးယူမှုကိုလုပ်မလဲဆိုတာလည်းလုပ်ရသေးရမှာပေါ့နော်
နေသားဆောင်တက်ဒီတိုင်းသားလက်နက်ကင်ကြီးချာမှာတော့ကလေးစစ်သားရှိမရှိဆိုတာအချက်လက်ကောက်ယူရခက်ခဲပြီးစစ်မှုရာမိဘနဲ့အတူလိုက်ပါတာမျိုးသူတို့ရဲ့အမျိုးသားချောင်းတွေမှာစေကျော်တက်အရွယ်တွေကိုစစ်ဝတ်ဆောင်နဲ့တင်ကြားပေးရမျိုးဒါတွေကကလေးစစ်သားရှိရလို့အထင်မှားစေနိုင်ကြောင်းလက်နက်ကင်အဖွဲ့တချို့ကပြောပါတယ်မြမအမျိုးသားလူ့ခွင့်ရေးကော်မရှင်ကတော့အုတ်သိန်းသူသူတို့စီကိုတင်ကြားလာရင်ကာကွယ်ရေးဦးစီးဌာနနဲ့ညှိနှိုင်းဆောင်ရွက်ပေးရလို့တောင်းအောင်ရှိသူတို့က VOA ကိုပြောပါတယ်လနကိုင်ပဋိပက္ခတွေမှာကလေးတွေကိုအုံချတာရက်တံမို့ကလေးတငယ်ခွင့်ရမြဆိုင်ရာကွန်ဗင်းရှင်းရဲ့နောက်ဆက်တွဲအခြေပြစာချုပ်ကိုလည်းမြန်မာနိုင်ငံက2019နှစ်ကုန်ပိုင်းမှာရေးထိုးထားတာပါစာချုပ်သဘောတူညီချက်မှာ18နှစ်အောက်တွေကိုတက်အင်အားစုဆောင်းတာမလုပ်ဖို့နဲ့ပြည်တွင်းဥပဒေမှာလည်းသဘောတူထားရဲ့အချက်တွေကိုထည့်သွင်းရမှာဖြစ်ပါတယ်ကုလတွင်းမှုချုပ်ရဲ့ကလေးစစ်သားအုံပြုမှုစီရင်ထဲမှာမြမတက်မတော်ကိုပယ်ဖြတ်ထားပြီးမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့6ဖွဲ့ကတော့ဒီစီရင်ထဲမှာဆက်ရှိနေုံဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေတရင်ပြပို့ထားတာပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။အိန္ဒိယနိုင်ငံမှာ COVID-19 ရောဂါကူးစက်မှုမြင့်တက်နေတာကြောင့်နေဆက်ကနေပြောင်းဝင်လာမဲ့သူတွေလက်ခံဖို့အတွက်တမူးမြို့ကန်တွေစိုးရိမ်နေတဲ့အကြောင်းနဲ့လက်ရှိမြန်မာနိုင်ငံနဲ့ထိစပ်နေတဲ့အိန္ဒိယနိုင်ငံမဏိပူရပြည်နယ်ဘက်ကအခြေအနေတွေကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။အိန္ဒိယနိုင်ငံမှာ COVID-19 ရောဂါထိန်းချုပ်ရေးအတွက်ချမှတ်ထားတဲ့ကန့်သတ်မှုတွေဖြေလျှော့လိုက်ချိန်မှာရောဂါကူးစက်ပြန့်နှံ့မှုနှုန်းဟာစံချိန်တင်မြင့်တက်လာပြီးဆေးရုံနေရာအခက်အခဲတွေကြုံလာတာကြောင့်ယထာတွဲတွေကိုပါဆေးရုံဆောင်အဖြစ်အသုံးပြုဖို့စီစဉ်နေရတာပါဒီအချိန်မှာအိန္ဒိယနိုင်ငံကိုရောက်ရှိနေတဲ့မြန်မာနိုင်ငံသား100ကျော်ဟာစကိုင်းတိုင်းဒေသကြီးတမူးနယ်ဆက်ကနေပြန်လာဖို့ရှိနေကြောင်းတမူးမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးနိုင်နိုင်ဝင်းကပြောပါတယ
်လက်ရှိကျွန်တော်တို့ဒါအတိုင်းကိုတင်ပြထားတာ109ဦးပါသူတို့ကကျွန်တော်တို့မြန်မာနိုင်ငံသားတွေပေါ့နော်အိန္ဒိယနိုင်ငံထဲမှာတွားပြီးမှတရားဝင် passport visa နဲ့တွားတာလည်းရှိတယ်ဒီတရားမဝင်တွားပြီးမှအလုပ်လုပ်တာလည်းရှိတာပေါ့နော်အဲအဲ့ဒီမြန်မာနိုင်ငံသားတွေပါဘယ်ရင်လောက်လဲဆိုတော့ကျွန်တော်တို့ဒါတိုင်းဒေသကြီးကနေကျွန်တော်တို့ဒါလက်ခံဖို့ခွင့်ပြုပြီဆိုရင်ကျွန်တော်တို့စလက်ခံမှာပါလောလောဆယ်တော့အတိအကျတော့မသိရသေးဘူး
အိန္ဒိယနိုင်ငံကိုရောက်ရှိနေသူတွေဟာစံစာတင်ကျောင်းသားတွေရှိသလိုရကန်းအလုပ်သမားတွေလည်းပါဝင်တာဖြစ်ပါတယ်ပြီးခဲ့တဲ့စနေနေ့ကတော့အိန္ဒိယနိုင်ငံနာဂါလန်ပြည်နယ်ကနေကျန်းစာကြောင်တက်နေသူ6ဦးနေဆက်ကနေတရားဝင်အကြောင်းကြားတာမရှိဘဲပြန်လည်ဝင်ရောက်ခဲ့တာရှိပြီးလောလောဆယ်သူတို့ကိုတမူးပြည်သူစေယုံကြီးမှစစ်ဆေးစောင့်ကြည့်နေပါတယ်တမူးဒေတာကန်တွေကတော့အိန္ဒိယကပြန်လာသူတွေကတဆင့်ရောဂါကူးစက်မှာကိုစိုးရိမ်တာတွေရှိနေကြောင်းတမူးမျိုးနဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဦးမြင့်စောက VOA ကိုပြောပါတယ
်အိန္ဒိယဆိုရင်တော့ကျွန်တော်တမူးကဒီကစိုးလေးစိုးရိမ်တာပေါ့နော်အခုဟာ109ရောက်ဆိုတာလေကျွန်တော်လည်းကြားတာပေါ့နော်သူကြားတာခါကျတော့ဒီကခမ်းပါလေးမှာထားမယ်ဆိုမြို့လေကောင်မကြီးကခမ်းမကမင်းကြီးကောင်မကြီးတော့ကံကြရတာဒီမှာလေဒီရတာကံကစားဖို့ဘွန်ဂျီယာဖွဲ့ရရှင်ပြီးတော့မတော်လို့ကပ်တင်နေတင်နေ။ဒါဆိုကျွန်တော်ဒီလောက်ဆိုတော့ပြည်သူရအများစုကလက်မခံရဘူး။တရားကိုရဖို့။ဆိုရင်လည်းဆိုရင်ကျော်တော်လေးကြီးနေတာပေါ့မဟုတ်ဆိုရင်ကြီးနေတာ။အိန္ဒိယဘက်ကလာမယ်ဆိုတော့လုံးဝကံကြွနေတဲ့တဘောပဲဆိုတာတော့လေ။
တမူးမြို့မှာထိုင်းဘက်ကပြန်လာသူတွေကိုထားရှိတဲ့ quarantine center တစ်ခုရှိကြောင်းနဲ့အိန္ဒိယကပြန်လာသူတွေကိုတော့သူတို့ဇာတိကိုချက်ချင်းပို့ဆောင်တာမျိုးကိုပြည်သူတွေကလိုလားနေကြောင်းပြောပါတယ်။ဒ တမူမိုးရေဆက်ဆက်နေတဲ့မြန်မာအိန္ဒိယနယ်စပ်ကိုမလကရေကစတင်ပိတ်ခဲ့တာဖြစ်ပြီးလက်ရှိနယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံမဏိပူရပြည်နယ်အတွင်းကကိုဗစ် -19 ရောဂါကူးစက်မှုအခြေအနေကိုအင်ဖာမြို့မှာနေထိုင်တဲ့ကိုသိန်းကအခုလိုပြောပါတယ်
လေလာ73ရက်နေ့ရှိမှာပိုဇတိဖြစ်တဲ့လူနဲ့ရောက်ပဲရှိတာဒါပေမဲ့လေလာ73ရက်နေ့နေပြီးတော့လေရင်များမြေထားဘတ်ကားတွေနဲ့အိန္ဒိယနိုင်ငံတွင်းမှာရှိတဲ့တခြားပြည်နယ်ကလူတွေကိုလက်ခံလိုက်တဲ့အချိန်မှာအခုလူအလုံးလက်ခံတာ3000ကျော်လောက်ရှိပြီလို့ပြောရဲအဲ့ထဲမှာ14000လောက်ဖြစ်သေးတဲ့နေရာမှာ509ယောက်ဒီနေ့မနေ့ထိ509ယောက်positive case ဖြစ်တယ်လို့ပြောတယ်။ဒါပေမဲ့တိကျအားတော့မရှိသေးဘူ
း။တခြားပြည်နယ်တွေကနေမဏိပူရပြည်နယ်ကိုပြန်လာသူတွေကိုပြည်နယ်ကျန်းမာရေးဌာနကဓာတ်ခွဲနမူနာရယူစစ်ဆေးကြောင်းခရိုင်16ခုရှိတဲ့အနက်ခရိုင်တိုင်းမှာ quarantine center တစ်ခုကနေ3ခုထားရှိပြီး14ရက်ထားစောင့်ကြည့်နေကြောင်းနဲ့ရောဂါပိုးတွေ့ရှိသူတွေကိုဆေးရုံကတည်ထောင်ဆောင်တွေမှာထားရှိကြောင်းပြောပါတယ်။လက်ရှိမြန်မာနိုင်ငံတမူးမြို့မှာအိန္ဒိယနိုင်ငံသား၈ဦးဟာအိန္ဒိယဘက်ကအာဏာပိုင်တွေကလက်မခံတာကြောင့်နေရက်မပြောင်းနိုင်ပဲရှိနေပါတယ်။အိန္ဒိယနိုင်ငံမှာကိုဗစ် -19 ကူးစက်ခံရသူ 3,500 ကျော်ရှိပြီးသေဆုံးသူ 11,000 ကျော်ရှိနေပါတယ်။ချင်းပြည်နယ်နဲ့ဆက်ဆက်နေတဲ့မီဇိုရမ်ပြည်နယ်မှာတော့ကူးစက်ခံရသူ 121 ယောက်နဲ့အခြားမြန်မာနိုင်ငံနဲ့ထိစပ်နေတဲ့နာဂလန်ပြည်နယ်မှာတော့ 196 ယောက်ရှိပြီးအဲ့ဒီပြည်နယ်တွေမှာတည်ဆုံးသူမရှိကြောင်းစည်ရင်ထုတ်ပြန်ထားပါတယ်ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်ကိုဗစ်ကြောင့်ရပ်တန့်လိုက်ရတဲ့ခီးသွွားလုပ်ငန်းတွေပြန်လည်လည်ပတ်နိုင်မှုဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနကစီစဉ်ဆောင်ရွက်နေပြီးမြန်မာနိုင်ငံဟာကိုဗစ်အလုံးခီးသွွားလုပ်ငန်းပြန်လည်ဖွံ့ဖြိုးဖို့အလားအလာအကောင်းဆုံး9နိုင်ငံထဲမှာပါဝင်နေတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်ရှင်ကျွန်မကတော့စုစုပါ2018-2019 ခုနှစ်မှာမြန်မာပြည်ကိုလာရောက်လည်ပတ်တဲ့ကမ္ဘာလှည့်ခရီးသည်ဒေသန့်ကျော်ရှိခဲ့ပြီးသူတို့သုံးဆွဲခဲ့တဲ့ဝင်ငွေဟာအမေရိကန်ဒေါ်လာ1ဘီလီယံကျော်ရှိခဲ့ပေမဲ့အခုလိုကိုဗစ်ကပ်ရောဂါကာလ2020မှာတော့ခီးသွွားလုပ်ငန်းအလုံးရပ်တန့်လိုက်ရတဲ့အခြေအနေကိုရောက်ခဲ့တာပါအခုနှစ်ဇန်နဝါရီလတုန်းကဝင်ရောက်ခဲ့တဲ့ပြပခီးသည်၄သိန်းကျော်ကနေဧပြီလအရောက်မှာတော့ခီးသည်တရားမပြည့်တော့တဲ့အနေအထားဖြစ်သွားတယ်လို့သိရပါတယ
်ဟောပို့လင်းပြောရင်ဩဂတ်စက်တင်ဘာအထိပြပခီးသွွားသာဖို့မျှော်လင့်ချက်အင်တာနက်တွေချိန်မှာဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေမျှော်လင့်ချက်ပြည်တွင်းခီးသွွားပဲဖြစ်ပါတယ်ကျွန်တော်အားလုံးသတိပြုရမယ့်အချက်ကကိုဗစ်လွန်ကာလနဲ့ပတ်သက်လို့ဘယ်သူမှအတွေ့အကြုံမရှိသေးပါဘူးဒါပေမဲ့တေချာကတော့အရင်လိုတိတ်ပြီးတော့လူတွေတအားရှုပ်ထွေးပြီးကြက်တက်နေတဲ့ကြက်ညက်နေတဲ့နေရာတွေကိုသွားလိုတာတဲ့တဘာဝပတ်ဝန်းကျင်နဲ့နှီးဆက်ပြီးတော့လေဝင်လေထက်ကောင်းပြီးတော့ social distancing လုပ်လို့ရတဲ့နေရာတွေကိုသွားလာတာပုံများလာမယ်လို့ကျွန်တော်ယူဆပါတယ်
ဒါကတော့အစိုးရရဲ့စတုထတာတနှစ်တာကာလအတွင်းဆောင်ရွက်ချက်တွေနဲ့ပတ်သက်တဲ့ရှင်းလင်းပွဲမှာဟိုတယ်နဲ့ခီးသွွားလာရေးဒုဝန်ကြီးဦးတင်လက်ပြောသွားတာပါရပ်တန့်လိုက်ရတဲ့ခီးသွွားလုပ်ငန်းကိုပြန်လည်အသက်သွင်းဖို့ရာ COVID-19 relief plan ကိုရေးဆွဲပြီးလို့သူကဆိုပါတယ်တဘာဝခီးသွွားအဖွဲ့ချုပ် UNWTO ရဲ့စီရင်အရာခီးသွွားလုပ်ငန်းအမြန်ဆုံးဖွံ့ဖြိုးတိုးတက်လာတဲ့နိုင်ငံ20စီရင်မှာမြန်မာနိုင်ငံကထိပ်ဆုံးမှာပါဝင်နေပါတယ်အဲ့ဒါအပြင်မြန်မာနိုင်ငံဟာကိုဗစ်အလုံးခီးသွွားလုပ်ငန်းဖွံ့ဖြိုးမှုအလားအလာအကောင်းဆုံး9နိုင်ငံစီးရင်ထဲမှာပါဝင်နေတယ်လို့အမေရိကန်နိုင်ငံရဲ့စီးပွားရေးမဂ္ဂဇင်းတစ်ခုဖြစ်တဲ့ Fox News မဂ္ဂဇင်းထဲမှာပါဝင်တဲ့အချက်ကိုဒုတိယဝန်ကြီးကကိုးကားပြောသွားတာပါကိုဗစ်လွန်ကာလမှာတော့ခီးသွွားလုပ်ငန်းတဘာဝဟာပြောင်းလဲသွားမှာဖြစ်လို့ခီးစဉ်အသစ်တွေဖော်ဆောင်နိုင်မှုအတွက်ကိုလည်းဆောင်ရွက်နေတယ်လို့ကြားပါတယ်ပြပခီးသွွားဝင်ရောက်မှုနဲ့ပါလို့ဒေသဆိုင်ရာခီးသွွားလုပ်ငန်းတွေမှာဝင်ငွေရရှိမှုအပိုင်းဟာလည်းလျော့နေသွားတယ်လို့ဟိုတယ်နဲ့ခီးသွွားလာရေးဒုညွှန်ချုပ်ဦးအောင်ရေးဟန်ကအခုလိုပြောပါတယ်
အဲ့တဲ့ဝင်ရောက်မှုနှိုင်းရှင်ချက်မှာဆိုလို့ရှိရင်တော့ပြီးခဲ့တဲ့အလားတူကာလပေါ့နော်2019ခုနှစ်ဇန်နဝါရီလကနေမေလအထိဝင်ရောက်ခဲ့တဲ့ဧည့်သည်ရဲ့2020ခုနှစ်ဇန်နဝါရီလကနေမေလအထိဝင်ရောက်ခဲ့တဲ့ဧည့်သည်တွေမှာဆိုလို့ရှိရင်စုစုပေါင်း55ရာခိုင်နှုန်းကျော်နေကျဆင်းသွားခဲ့ပါတယ်အဲ့တော့ကီးသွားလုပ်ငန်းရဲ့ဧည့်သည်တွေဝင်ရောက်မှုကျဆင်းသွားတာနဲ့အတူကျွန်တော်တို့ဝင်ငွေရရှိမှုမှာလည်းကျော်နေကျဆင်းသွားတာရှိပါတယ်
မြန်မာပြည်ထဲဝင်ရောက်လည်ပတ်တဲ့ပြပခီးတဲ့ဥယေဟာ2018တုန်းက 3.5 တန်းကျော်ဝင်ရောက်ခဲ့ပြီး2019ခုနှစ်မှာတော့ 4.4 တန်းနီးပါးတိုးလာတာပါ။လာမယ့်ဩဂုတ်လကနေနှစ်ကုန်တဲ့အထိပြပခီးတဲ့တွေဝင်ရောက်လာမယ်ဆိုရင်ဗီဇာချင်းလျှော့ချပေးတာအပြင်ကန့်သက် area ဖြည့်လျှော့ပေးပြီးခီးသွွားလုပ်ငန်းနဲ့ပတ်သက်တဲ့အခြေခံအဆောက်အုံတွေကိုအစစ်မြှင့်တင်သွားဖို့ရှိတယ်လို့ဆိုပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ COVID-19 အရေးပေါ်ကာလထိုင်းမှာစီးပွားရေးနဲ့အလုတ်ကိုင်းဆုံးရှုံးနေတာမှုတွေဖြစ်နေတာကြောင့်ထိုင်းမြန်မာနယ်စပ်မဲဆောက်နဲ့တဆောင်ရမ်းမြို့နယ်အတွင်းကဆက်လီဂိတ်တွေပြန်ဖွင့်ပေးဖို့အတွက်ထိုင်းကုန်တယ်တွေနဲ့မြန်မာကုန်တယ်တွေက 当初你家老婆接受比吧没？怎么一马吧？台面嘛，你在没少秒里撇过来，你给的被他了，东拉你把心里把味，对不对？你在马的那一边弄你家嘞？台面面嘛，希望龙岩心里你呢？宋小年那屋里个人才你也把嘞？没少秒那段，你在起在公平系列点对你家嘞？台龙岩心里哈，没少秒把我十里给的变破皮布对当初你家把嘞？
就老妈他从路弄成。ชาวบ้านที่อยู่แถวท่าธรรมชาติอ่ะเดือดร้อนหมดครับต้อง3เดือนกว่าแล้ว
ซงชงเนี่ยน่ะดูดิก็จนรู้ดิไม่เข้าป่าวจนรู้กูมีคู่นี้แหละลูกตะมาฤก็คลีเกยตะช่องมาณနိုင်ငံเนซัดซีบวายကိုလုံနေကြတဲ့ณနိုင်ငံသားတွေအားလုံးဒုက္ခရောက်နေကြတာပါကျွန်တော်တို့လည်းဆက်လက်ဂိတ်တွေမှာပိုးသက်ဆေးတွေဖြန့်တဲ့ဝင်ပေါက်တွေလှုပ်ထားပြီးပါပြီဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါနေဆက်လေဂိတ်တွေကနေတစ်ဆင့်မြန်မာဘက်ကိုအကြီးအမားဆုံးပို့နေတဲ့ကုန်ပစ္စည်းတွေအားလုံးဟာကွန်တိန်နာကားကြီးတွေနဲ့ဘန်ကောက်ကနေလာနေတာပါအများဆုံးကတော့ဂျပန်ကလာတဲ့ကားဟောင်းတွေနဲ့တပတ်ရစ်အသုံးပြုပြီးသားပစ္စည်းစုံဖြစ်ပါတယ်နေဆက်လေဂိတ်ကနေတစ်ဆင့်မြန်မာနိုင်ငံဘက်ကိုဂျပန်ကနေလာတဲ့ကုန်ပစ္စည်းတွေပို့ဆောင်နေတဲ့မြန်မာကုန်တယ်တူကတော့အခုလိုပြောပါတယ
်ဘာမှအလုံးလုံးမရဘူးမှပြီးဒီနေဆက်နှစ်ခုလုံးအောက်ဂိတ်တွေပိတ်ထားတဲ့ခါကျတော့ဘယ်ဒီဘက်ကူးကန်းသွားလာမှမရှိတဲ့ခါကျတော့ကျွန်တော်တို့ဆိုင်သမားတွေဘက်ကဆိုင်သမားတွေဘက်ကဆိုင်သမားနောက်ဒီအောက်ကနေသွားတဲ့ transit ပစ္စည်းတွေဘာမှသွားလို့မရတော့ဘူး။ကားတွေပါတယ်ဂျပန်300ပစ္စည်းတွေပါတယ်။အဲမှာကွန်တနာပုံးတွေပေါ့
။ထိုင်းနိုင်ငံမှာလည်းကိုဗစ်ရောဂါနောက်ထပ်ကူးစက်သူတိတ်ဆုံးသူမရှိတော့တာကြောင့်ရောဂါထိန်းချုပ်နိုင်ပြီဆိုပြီးအစိုးရကညင်ညာထားပြီးကိုဗစ်ကာလညမထွက်ရအမိန့်ကိုလည်းရုပ်သိမ်းလိုက်ပါတယ်။နိုင်ငံတွင်းစီးပွားရေးလုပ်ငန်းတွေကိုလည်းကျန်းမာရေးစည်းကမ်းချက်တွေနဲ့အညီလှုပ်ခွင့်ပြုထားပါတယ်။ဒါအပြင်ခရီးသွားလာရေးနဲ့စီးပွားရေးလုပ်ကိုင်မှုတွေပြန်လုတ်ခွင့်ပေးနေပြီဆိုတော့နေဆက်ခိတ်ဖြတ်တန်းမှုတွေပြန်ဖွင့်ပေးဖို့အတွက်ထိုင်းကုန်တယ်တွေကမျှော်လင့်နေကြတာပါလက်ရှိမှာတော့ထိုင်းမြန်မာနှစ်နိုင်ငံအစိုးရတွေဘက်ကတော့နေဆက်နေခိတ်တွေပြန်ဖွင့်ပေးမပေးဆိုတာကိုတိကျတဲ့အဖြေမပေးနိုင်သေးပဲရှိနေပါသေးတယ်ဒါအပြင်ကုန်တွေလောင်နှားရတဲ့သူတွေအဖို့လည်းကုန်ကြမ်းစိတ်တွေရှိတာကြောင့်နှစ်ဖက်ကုန်တယ်တွေဆုံးရှုံးနေတာမှုတွေဖြစ်လာပါတယ်ထိုင်းမြန်မာနေဆက်ကုန်တယ်ရေးမှာအောက်လန်းဆက်လေခိတ်တွေဟာလည်းအရေးပါတဲ့စီးပွားရေးလမ်းကြောင်းတစ်ခုလည်းဖြစ်ပါတယ်ထိုင်းမြန်မာနေဆက်မှာအောက်လန်းလေခိတ်ပေါင်း30ထက်မနည်းရှိပါတယ်တဝက်ကျော်ကတော့ကုန်စည်ပို့ဆောင်နေတဲ့လမ်းတွေဖြစ်ပါတယ်လက်ရှိမှာတော့တရားဝင်နေဆက်တံတားတွေကသွားနေတဲ့ကုန်စည်ပို့ဆောင်ရေးလမ်းကြောင်းတွေကတော့ပုံမှန်အတိုင်းသွားလာနေစေဖြစ်ပါတယ်အခုလိုမျိုးအောက်လန်းဆက်လေခိတ်တွေမှာစီးပွားရေးလုပ်နေသူတွေနေဆက်မှာအလုပ်လုပ်ကိုင်စားတောက်နေသူတွေနေသွားညပြန်အလုပ်သမားတွေကတော့ကိုဗစ်အရေးပေါ်ကာလ3လတာအတွင်းစီးပွားရေးဆုံးရှုံးနေတာမှုတွေအပြင်အလုပ်လက်မဲ့တွေလည်းဖြစ်ကုန်ကြပြီးနေထိုင်စားတောက်ရေးတွေလည်းခက်ခဲလာနေပါတယ်ကျမမအေးမှထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပ
ါ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှုVOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဒါရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဆိုရချင်ပါချင်အခုဆက်လက်နားဆင်ရမှာကတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံမှာကလဆိုတဲ့အခေါ်အဝါဟာခွဲခြားနှိမ်ချဆက်ဆံတဲ့သဘောဖြစ်လို့အခေါ်ခံရသူတချို့ကပြောင်းလဲခေါ်ဖို့ပြောလာကြပါတယ်ဒီအဆုံးတော့ဘယ်အချင်းကစားပြီးဘယ်လိုအတိတ်ပဲနဲ့ဆုံးနှုံးခဲ့တာလဲဘာကြောင့်မနှိမ့်မျိုးစရာအဆုံးတော့ဖြစ်လာရသလဲဆိုတာရယ်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စု Northern Illinois Tech ဆိုအစ်စ်ရာအခြားဌာနပမခနှင်းစားမြန်မာစာပေပညာရှင်ဦးစောထွန်းနဲ့ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ကျွန်တော်ကျော်စံသာပါ။ဒီ class ရဲ့အခေါ်အဝါဟာမူလကခွဲခြားနှိမ်ချဆက်ဆံတဲ့အတိတ်ပဲမျိုးမသက်ရောက်ခဲ့ဘူးလို့ဆရာဦးစောထွန်းကအခုလိုစပြောပါတယ်
။နံပါတ်၁ကတော့ခွဲခြားဆက်ဆံတဲ့သဘောမသက်ရောက်ခဲ့တော့ဘူး။အဖြစ်လို့လဲဆိုတော့ဒီပကံခေအလှဆင်းနေတဲ့မှာကျောင်းအလှဆင်းရင်တို့ဓမ္မမဟုတ်အမှုပညာဆိုင်အလှဆင်းရင်တို့ပါတယ်မှာကလာပန္တရာဆိုင်လည်းပါလာပဲမြန်မာပန္တရာတွေဆိုင်လည်းပါလာပဲဒီတော့ဒါရီယာဟိုခွဲခြားဆက်ဆံတာမဟုတ်တဲ့အပြင်ဒါသူတို့ဒါကြည်ကြည်နက်နက်လက်ခံထားတဲ့အသုံးဆုံးပါပဲအတိတ်ပဲပါပဲဘာမှအဲ့ဒီပကံခေတ်ကတုံးရုံကရန်ဆိုင်နဲ့အစိမ့်ပဲမဆောင်ပါဘူးရရင်ဆိုင်ဆိုင်မရှိပါဘူးဟ
ဟုတ်ကဲ့အဲ့တော့ဆရာမူရင်းအတိတ်တရားကိုကုလဆိုတဲ့ပါဠိစာကစဉ်းသက်လာရဆိုဟုတ်ပါလားဆရာ
မူရင်းအတိတ်ပဲမှာနှမျိုးရှိပါတယ်တစ်မျိုးကတဏှာကနေပြီးတော့ကကုလလို့ဒါကုလလို့ဆိုရကကလာလို့အဲ့ဒါလို့ပြောတာလည်းပဲရှိပါတယ်အပြောများတာကတော့ကကုလဆိုတာကလာလာဖြစ်ဖို့များပါတယ်အမျိုးဆိုတဲ့ဆိုရင်မျိုးဆိုတဲ့အတိတ်ပဲပါပဲဟိုတရုတ်ကသူတို့ကိုသူတို့ပေါက်ဖော်လို့ဆိုတယ်လို့အဲကလာကိုလည်းပဲကိုကကုလလို့အမျိုးလို့ဆိုခြင်းမဟုတ်ပေါက်ပါတယ်ဒီမှာဟိုတစ်ခုပေါ့ဒီကလာဆိုတဲ့စကားလုံးဟာမရိုင်းတဲ့စသည်တစ်ခုကတော့ကျွန်တော်တို့ဗမာတွေကိုခမဲတွေကဘယ်လိုခေါ်တယ်လဲဥကျစန္ဒာသတိထားမိပါလား
သူတို့မကြည့်အောင်ရှာ
အဲဗမာတွေကိုကလာလို့ခေါ်ပါတယ
်ဟုတ
်ကဲ့ကျေရောခေါ်တာကုလပါလေကုလလိုပဲခေါ်ပါလေဒီတော့ခမာရီယဗမာကိုခေါ်တယ်လို့ဗမာရီယကလာကိုခေါ်တယ်လို့ပဲဒီလိုပဲကျွန်တော်တော့ဟိုမြင်ပါတယ
်ဟုတ်ကဲ့အဲ့ဒီအဲ့ဒီဗမာရီယလည်းပဲတချို့ဒုနာမေရမန်ကလာဆွေးနာမည်ထားခဲ့တာပဲဥကလာတို့ဘာလို့ရာဇဝင်ဆရာတို့ဘာလို့ဆွေး
ဒါပေါ့ဒါပေါ့ခင်ဗျာ
သူနေနေစင်ဘယ်ခိုင်းလက်စားကြည့်နေမှာလဲနော်ဒီတော့
ဒါပေါ့ခင်ဗျာဒါပေါ့ခင်ဗျာဟု
တ်တယ်အဲ့ဒီဒီလိုခွဲခြားစစ်ဆင်တယ်ဆိုတဲ့အဓိပ္ပာယ်မျိုးတဲဟာဘယ်အချိန်နောက်ကလို့ခံမှန်းမိပါလဲဆရာ
ကျွန်တော်ယုတ်တရသတိထားမိတာကတော့ဟိုညောင်ရမ်းခစ်ပေါ့နော်ညောင်ရမ်းခစ်ဆိုတော့16ရာစုလောက်ပေါ့ဟိုအိုင်ဂျင်းနဲ့မှာစကားတစ်လုံးရှိပါတယ်အဲ့ဒါကမြင်းမှာအုံကွန်ကျွန်းမှာကလာဆိုတဲ့စကားမျိုးရှိ
ပါဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့
အဲ့တော့အဲ့မြင်းမှာဘုံကျွမကလာဆိုတော့အဲ့ဒီစကားကဆက်ဆက်ပြီးတော့ဟိုကလာဆိုတာအနေအဆားပဲအခိုင်းစီပဲလို့အဲ့ဒီသဘောရလာတာမျိုးကြီးအဲ့ဒီအချိန်လောက်မှနည်းနည်းသတိထားမိပါတယ်
။နောက်
ပြီးတော့ကျွန်တော်တို့အကျင့်တစ်ခုလည်းရှိရတာဗမာလူမျိုးရဲ့အကျင့်ပဲ။ဒါပေမဲ့ဗမာလူမျိုးရဲ့အကျင့်တက်တက်တော့မဟုတ်ဘူး။သူများလူမျိုးလည်းပဲရှိပါတယ်။ဟုတ်။အဲ့ဒါဗာလဲလို့ဆိုတော့ဟိုသူများကိုနေနေပြုပြုပုံရုံးဖြစ်ချူပြောခြင်းနဲ့အကျင့်ကလေးရလည်းပဲအရင်ရင်ကရှိရအောင်ရှိတော့သူစိတ်ဒီကုနာတော့ကလာဆိုတော့နောက်ပိုင်းကျတော့ကျွန်တော်တို့ဟို18ရာစုလောက်မှာအီတလီတို့ဘာတို့ကအဖြူသာသနာပြုကြီးရောက်လာတာရှိတယ်အီတလီတို့အာမေးနီးယန်းတို့ဒီလိုလာတဲ့အခါကျတော့သူတို့ကဟိုဘက်ကျွန်တော်တို့နဘဲတို့ဘာတို့ဘက်မှာအညာဘက်မှာရောက်ပြီးတော့အချိန်ကျနေကြတာကိုနေကြတော့ဒီလိုလည်းပဲကလားလို့ခေါ်တာပဲကလားလို့ခေါ်ပြီးတော့ကလားကိုရိုးရိုးမခေါ်ဘူးပြတို့နောက်ပြီးနောက်တော့တွေတို့လောက်တယ်ဘယ်လိုလုပ်လဲဆိုတော့အရင်တော့ကျွန်တော်တို့ကြားကမှမလို့ဘာမှဘာမှလူလိမ္မာကလားကလားဘာညာဆိုတာမျိုးအဲ့ဒါလိုပဲသူတို့ကဘယ်လိုလုပ်တယ်လဲလို့ဆိုတော့အာတဘူးမစကလားပါမျက်နှာမတည့်ကလေးညစ်အဲ့ဒါမျိုးကြီးသူတို့ပြောကြတာရှိတယ်အဖြူတွေသာသနာ့ဒီပုဂ္ဂိုလ်ရောအဲ့ဒါလိုသူကဆလာနောက်လာလောက်တာရှိတယ်အဲ့ဒါကအကျင့်ပေါ့လေအဲအဲ့ဒီအကျင့်တွေကနေစပြီးတော့ဒီစကလုံးကရိုင်းတယ်လို့လူထင်သွားတာပေါ့အဲ့လိုပြဿနာမျိုးပါပဲ
ဟုတ်ကဲ့အဲ့ဒီအချိန်ကဒီကိစ္စကိုခံပြင်းကန့်ကွက်တာသူတို့မဟုတ်ဒီကလာဘုမအဒီပြုဆိုရက်ဒီလိုကြီးလူအပိုင်ဝန်းကျင်ကပဋိပက္ခဖြစ်တာတွေတော့အထောက်အကူသူဟာဆရာကျွန်တော်ခုလောက်ရတော့ဒီအင်္ဂလိပ်ခေတ်ရောက်တော့မှစီးပွားရေးအဖြစ်အင်္ဂလိပ်သားတွေကပူပြီးတင်ကျယ်လာတော့ဒီမှာတိုင်းတိုင်းကနာကြည့်ခံပြင်းလဲပါညာစီးပွားကျွန်တော်စဉ်းစားမိပါဆရာအဲ့ဒီဆက်ကြတဲ့ဒီအဒီကုံအထောက်ခံတာရှိခဲ့ပါလား
တဲဥစံပိုင်းခေတ်ကတော့အဒီကုံကမှဖြစ်နိုင်လीနော်နောက်ပြီးတော့ကလူဦးရေအနေနဲ့လည်းပဲအင်္ဂလိပ်ခေတ်မှလောက်မများပဲဘူးနော်အင်္ဂလိပ်ခေတ်မှကျတော့များလဲများသွားပြီတစ်ဖက်ကလည်းစီးပွားရေးပါညာစသည်ဖြင့်အဲ့လိုမလိုလားဆရာကြီးနဲ့ဖြစ်လာတဲ့အခါကျတော့ပုံပြီးဆိုးသွားတယ်သဘောဆောင်နေကျဖြစ်သွားမှထင်ပါတယ်အ
ဲ့ဒီတဲဥစမန်ဖြစ်တော့တော့ဘရင်တွေရဲ့နတ်မင်းထဲမှာဘရင်နဲ့နိစ္စတဲ့အတိုင်းဝိုင်းထဲမှာလည်းပဲအဲ့ဒီမျိုးသားနေသားတွေအဖြစ်အဲ့ဒီအိန္ဒိယဘက်ကလာခဲ့တဲ့မူရင်းအချင်းအဲ့ဘက်ကလာတဲ့လူကိုယာတိပြေးခဲ့တာလည်းရှိမှထင်ပါတယ်ဆရာ
ရှိပါတယ်ခင်ဗျရှိပါတယ်အမကလားမျိုးသားတို့ဘာလို့အဲ့လိုတုံညာတာတွေပါလိမ့်ရှိပါတယ်သူတို့ကရိုင်းနေလို့လည်းသဘောမထားဘူးလေတတိယကျင်းနဲ့လက်ခံကြတာပဲကလားဝန်လို့ပါလို့လည်းပဲရှိတာပါပဲဒီမျိုးအတွက်သက်သက်
So group chat or digital battery campaign we are to chua ta wo pin tin ne lo pyo la ja le so ro tu lo ga ro india nwe bwa lo kho si jin ne so la le sia
okay
ma sin na mi ya ai si di class ra tu lo kho ha pin di class ne sa sa ne so ga lo me ne ma sa ma nya ya kro thai lo ne pe lo klo sa di chen ko sia da mi do ai ha ri ro be lo lu pin ma le sia te ke lo pyaung me sin ai ha ko lite chaung ya ma lo
ကျွန်တော်တို့ဓာရီရတော့ပြောင်းကြရမလို့ဘူးလို့ထင်ပါတယ်။ဟိုတခါတော့ကျွန်တော်တို့မူလာရန်တမိုင်းဖတ်စာထဲမှာတစ်ခုပါသွားပါတယ်။အဲဒါကတော့ဘကူးတမိုင်းနဲ့ပတ်သက်ပါတယ်။ဘကူးတမိုင်းမှာရှေးဥစင်လာကိုရီးယားပြောနေတာကဒီကလာရီနဲ့ညာကြီးပြန်ရတာကိုအဲတော့ခုနှစ်တောင်ရှိတဲ့ကလာကြီးနဲ့ဘကူးကမွန်နဲ့အဲလိုပညာပြိုင်နာပါတဲ့အခါကျတော့အဲဒီမှာကလာလို့အရင်အရင်ကရှိတယ်အဲ့ဒါကိုဖတ်စာထဲမှာနိုင်ငံခြားစားလို့ပြင်လိုက်တဲ့အခါကျတော့အဓိပ္ပာယ်တွေကတော်တော်ကိုဆိုးသွားကုန်တယ်ဘယ်လိုမှဟိုတမိုင်းနဲ့မဆက်ဆက်တော့ဘူးနောက်တော့သူတို့အိန္ဒိယနယ်ပွားလို့အိန္ဒိယသားလို့အဲ့လိုပြောတယ်နဲ့တူပါတယ်အင်းဒါလည်းပဲအဲမူလအရာသာတော့မရှိတော့ဘူးပေါ့လေအဲ့ဒါမျိုးလေးပေါ့အဲကျုံရပါတယ်အဲကျွန်တော်ကဟိုအကုန်လုံးပြန်ပြင်တာမျိုးကတော့သိဖြစ်နိုင်မယ်မထင်ပါဘူ
းတကယ်တော့ကျွန်တော်ယဉ်ကျေးမှုလည်းပဲတကယ်အိန္ဒိယလာတဲ့ယဉ်ကျေးမှုအများကြီးပေါ်ဆန်တော့
ဟုတ်ကဲ့
ပါတာရေးရအစဆိုတော့အဲ့လောက်ခြေခံပြီးလာခဲ့ပြီးတော့ဒီမြန်မာလူမျိုးတွေကအဲ့ဒီယဉ်ကျေးမှုကိုတော့ဆက်လက်ကျင့်သုံးလာပြီးတော့ဒီလိုအခုခါမှာနောက်ပိုင်းမှာအခုဖြစ်နေမှာဆိုမလို့မုန်းတီးရဲ့စိတ်တွေတချို့စီမှာပေါ်လာကြတယ်ဆရာအဲ့ဒီတော့ဆက်နေဘယ်လိုဆုံးသက်လို့လဲဆရာဘာဖြစ်လို့လူပြောင်းလဲသွားလဲဒီစိတ်က
ဘာဖြစ်လို့ပြောင်းလဲသွားလဲဆိုတော့အတူတူမနေတတ်တာဟာပဲဟိုစုပေါင်းပြီးတော့နေတာထိုင်တာတယောက်တယောက်ခွင်းလို့ပြီးခံနေတတ်တာနေတာထိုင်တာသဘောရမကြည့်လို့ဟိုဖြစ်မှာပါဟိုဒီမှာတခုကျွန်တော်သွားစဉ်းစားမိတာကလူရဲ့စိတ်ဓာတ်ယဉ်ကျေးမှုနဲ့အများကြီးဆိုင်နေတယ်ထင်ပါတယ်ဘာကြောင့်လဲလို့ဆိုတော့စောစောကပဲကျွန်တော်အဲဒီတရုတ်မိတ်ဆွေတယောက်နဲ့ကျွန်တော်ဆွေးနွေးဖြစ်ပါတယ်အဲကျွန်တော်ကြားထားတာကတရုတ်ကဗမာတွေကိုဘယ်လိုခေါ်လဲဆိုတော့အရင်တော့ကပေါ့လေကျွန်တော်ကြားဘူးကတော့အော်တာဝါလို့ကြားဘူးလေအော်တာဝါလို့ဆိုတာကခွေးမဲလို့ပြောတာဗမာဟုတ
်တယ်ဆိုတာ
ခွေးမဲဟုတ်ပါဘူ
းဟုတ်
တယ်သူတို့မိကြီးကသူတို့ကသူတို့ကြားဘူးကအော်တာကွိအော်တာကွိဆိုကွိရတရေတဲ့အဲ့တော့တရေမဲ့လို့အဲ့လိုခေါ်တာပါပဲတိတ်တော့ဟိုပို့ပြီးတော့မယင်သေးပါဘူးအဲ့ဒါပြောရမှာကိုပဲကျွန်တော်မိတ်ဆွေတွေကကျွန်တော်ကိုအားနာနေတယ်ကြောက်နေတယ်စိတ်ဆိုးတော့ဆိုးလို့သူတို့ဝန်ခံပါတယ်သူတို့ကလည်းပဲဟိုဒီမှာနေတဲ့ဟိုတရုတ်ကြီးဆိုတော့ကျမတို့တရုတ်ကြီးကတော်တော်ကိုရမ်းနေတာပါလေဆိုပြီးပြောပါတယ်အခုတော့အဲ့ဒီစကားတွေမသုံးတော့ပါဘူးတဲ့အဲ့လိုပြောတယ်အဲ့တော့ဒါရီကရိုင်းနေတဲ့ကာလစိတ်ကမရှင်ကျင်တတ်တဲ့ကာလကလူသားတွေရဲ့အမှုကျင့်ပါပဲဒီယုကဗမာကိုအဲ့လိုခေါ်ရမှာမဟုတ်ပါဘူးကျွန်တော်တို့ဗမာတွေကလေဒီတိုင်းရင်းသားတွေအပေါ်မှာတော်တော်ကိုရေရဆက်ဆက်ပြောတာဆိုတာရှိပါတယ်အခုဆိုကလာမနိုင်ရခိုင်မဲဆိုတော့ဒါတော့ရခိုင်မဲလို့ဘုရားကပြောင်းပြစ်လိုက်တော့တော်သေးတာပေါ့
အဲ့ဒါလေးကလူရွှေပြီးပြန်ကြည့်ပါဦးဆ
က်ဟုတ်ကဲ့ဟုတ်ကဲ့နောက်တော့ဟိုချင်းလက်ဗရမရရောက်တို့ဘာလို့ဆိုတော့လွန်လို့ဆိုတဲ့ကိစ္စလေးပဲအဲ့ဒါလေးကတကယ်တကယ်ဟိုရိုင်းဆိုင်တဲ့ခက်ကရိုင်းဆိုင်တဲ့ဒါကရိုင်းနှုံးကသုံးနာပါလားလို့ကျွန်တော်တို့တွေကသတိထားမိဖို့လိုတယ်ဖြစ်နေငါတို့ခုရင်ကျေးတဲ့ခက်ရောက်ပြီဆိုရင်ဒါတွေသုံးနာကိုရှက်စရာလို့သဘောထားဖို့အဲ့ဒါအရေးကြီးရချက်ပါလေအဲ့ကျွန်တော်နဲ့ဆွေးနွေးတဲ့တရုတ်မိတ်ဆွေတွေဆိုရင်အဲ့ဒါတွေကိုပြန်ပြောရမှာတော့မှသူတို့ရှက်စရာလိုမြင်နေပါတယ်။အဲ့ဒါလိုရှက်တတ်ဖို့လိုပါတယ်။ဒီတော့ကလာခေါ်တာကိုမကြိုက်ရင်အဲ့ဒါကိုတော့ကျွန်တော်တို့ကပြန်ရမှာပေါ့။တလိုင်းဟိုတော့မှကျွန်တော်တို့တလိုင်းမခေါ်တော့ဘူးလေ။မွန်လို့ပဲခေါ်တော့
ဟုတ်ကဲ့။ဟုတ်ကဲ့။
အဲ့တော့သူတို့ကြိုက်တဲ့ဟာကိုခေါ်ဖို့ပဲရှိပါတယ်။
ုရသည်တွေကိုရောက်ရှိလာပြီးမိုးအေးနဲ့ရာသီတုန်ကေယောဂါတွေဖြစ်များလေရှိတဲ့အချိန်မှာကိုဗစ် -19 ရောဂါပိုကူးစက်ခံရသူတွေကိုလည်းပြည်တော်ပြန်ပြီးကနေတဆင့်နေစဉ်ရက်ဆက်ပြန်ပြီးဖော်ထုတ်တွေ့ရှိလိုနေပါတယ်။နိုင်ငံတခြားကနေပြန်လာတဲ့မှတ်တမ်းရှိပြီးရောဂါပိုးရှိတဲ့သူတွေနဲ့ထိတွေ့မှုရှိတဲ့သူတွေမှာတွေ့နေရသလိုနိုင်ငံတခြားကနေပြန်လာတဲ့မှတ်တမ်းလည်းမရှိရောဂါပိုးရှိတဲ့သူတွေနဲ့လည်းထိတွေ့မှုမရှိတဲ့သူတွေမှာပါရောဂါကူးစက်ခံရသူတွေရှိလာတာကြောင့်စိုးရိမ်စရာအနေအထားတစ်ခုကိုရောက်ရှိလာပြီးလို့ဆိုရမှာပါ။COVID-19 နဲ့ပတ်သက်တဲ့ကန့်သက်ချက်အများစုကိုလည်းပြန်လည်ဖြေလျှော့လိုက်ပြီးဖြစ်တာကြောင့်ဒီချိန်မှာပညာရှင်တွေကြိုတင်ခန့်မှန်းထားခဲ့သလိုယောဂကုသမှုတွေရုတ်တရက်မြင့်တက်လာနိုင်မဲ့အချိန်များဖြစ်လာမလားဆိုပြီးစိတ်ပူနေကြတဲ့သူတွေလည်းရှိပါတယ်။အကြောင်းအရအခြေအနေတွေကယောဂကုသမှုတွေရုတ်တရက်မြင့်တက်လာနိုင်မဲ့အခြေအနေဘက်ကိုဦးတည်နေပြီးပြည်သူလူထုတဦးချင်းစီရဲ့ကျန်းမာရေးအသိပညာရှိမှုနဲ့လိုက်နာဆောင်ရွက်မှုတွေဟာဒီချိန်မှာအလွန်ပဲအရေးပါနေတာဖြစ်ပါတယ်။လူကြားတဲ့တောင်းရင်နှာခေါင်းစည်းတက်ဆင်သွားလာဖို့လိုပြီးနာချေချောင်းဆွဲတဲ့အခါမှာပဝင်းကျင်ကလူတွေကိုထိခိုက်မှုမရှိအောင်ကူးဆိုင်ကြဖို့နဲ့အတုံးပြူပြည့်ရဲ့နှာခေါင်းစည်းနဲ့တ िश ူတွေကိုစနစ်တကျဆွန့်ပစ်ဖို့အလွန်အရေးကြီးတယ်လို့အငိမ့်သောပေါမုခတူဖြစ်သူပေါမုခဒေါက်တာဒေါ်ခေမာမြားကအခုလိုပြောခဲ့ပါတယ
်။အတ္တနဲ့ပရမျှရမယ်ဆိုတာပေါ့နော်။အဲ့တော့ကိုခါအကောင်လို့တလို့ခုနကလူဒီပေါ့နော်။နာချေချောင်းနာချေချောင်းဆိုးတဲ့ဥထုတ်တော့ပြဘာစကားစီခီးတယ်လို့သူတွေလည်းအများကြီးတော့ရတယ်ပေါ့နော်ဗစကားဂိတ်တွေဘာလို့မှလက်သူတို့လည်းကျင်ညာပြီးသားဖြစ်တယ်လက်ကင်ဘာအုပ်စိုးပါလက်ကင်ဘာခင်မှုတော့မရှိဘူးဆိုရင်တ िश ူနဲ့ကာပါအဲ့သုံးပြားတ िश ူကိုလည်းဟိုပြစ်ဒီပြစ်ပြက်ခဲလို့မရဘူးကိုကကိုချိုးချိုးလေးလင်းနဲ့ဆောင်ထားမယ်ချိုးချိုးလေးဆောင်ထားပြီးသုံးပြားတ िश ူကိုချိုးချိုးလေးထဲထည့်မယ်နော်ဟိုအမိုက်ပုံးဆိုတာလည်းအဝေးပင်သားသွားပြန်မှမသိတော့မပြစ်သေးဘူးဆိုရင်လွတ်ပြစ်ခဲ့မှာပဲနော်အဲ့ကိုကကိုချိုးချိုးလေးလေးကိုတ िश ူကိုကိုထဲကိုကကိုလုံအောင်ထုတ်ကိုကကိုပြီးတော့ပြစ်ပေါ့နော်အမိုက်ပုံးကြောင့်ပြစ်ပေါ့အဲ့ဂျိုဂျိုအိတ်နဲ့ဂျိုဂျိုအိတ်ကလည်းမဆောင်ရဘူးဆိုတော့လေသို့တော်လည်းအခုတော့ရှိပါသေးတယ်ဂျိုဂျိုအိတ်တွေလည်းတိုင်းပြည်မှာမကုန်သေးရအဲ့တစ်ခုလည်းတော့လုံချောင်းထည့်ရမယ်စက်ကူအိတ်ထဲပဲထည့်ထည့်ပေါ့နော်ထည့်ပြီးရင်ပြစ်ရမယ်ပေါ့ပြီးရင်အဲ့ဒါမှမျိုးဒီလက်ကင်မော်ရိုတ िश ူလုံးဖြစ်ရင်ကိုယ့်ဟာကိုနာချီချောင်းဆိုတာပြင်ပကိုမရောက်အောင်လို့ဒီအမုံမွားညာတွေတခြားလူတွေကူးဆက်မှာဖြစ်တဲ့အတွက်တောင်စင်းနဲ့ကာပြီးတော့ဆိုးပါပေါ့နော်ဆရာမတို့လည်းတောင်စင်းနဲ့ကာဆိုးပါသောသင်ထားကြပါပေါ့နော်အဲ့လိုပြီးရင်ဘတ်စကားဘောတွေပါမှာလည်းအခြားလူတွေကအမှုမဲ့မဲ့မဆိုးရင်မဆိုးပေါ့နော်ကိုချင်းချင်းတော့ပညာပေးရမှာပေါ့နော်ပြီးတော့နှာခေါင်းစီးဆင်းမယ်ဆိုလို့ရှိရင်လည်းစနစ်တကျနှာခေါင်းစီးကိုဆီးရမယ်နှာခေါင်းလည်းပိတ်ရမယ်ပါးစပ်လည်းပိတ်ရမယ်
နှာခေါင်းစီးတက်ဆင်တာနဲ့ပတ်သက်ပြီးအယူဆအမှားတွေကိုလည်းအများကြီးတွေ့နေရတာပါအတွင်းပြင်ပြောင်းပြန်တက်နေကြတဲ့သူတွေရှိသလိုနှာခေါင်းအောင်မတက်တဲ့သူတွေမေးစည်းအောင်မတက်တဲ့သူတွေစကားပြောတဲ့အခါနှာခေါင်းစီးကိုမေးတိုင်းထားတဲ့သူတွေနဲ့သုံးမိသားနှာခေါင်းစီးကိုပြန်လဲအသုံးပြုနေကြတဲ့သူတွေကိုလည်းတွေ့မြင်နေကြရပါတယ်နှာခေါင်းစီးတက်ဆင်အသုံးပြုတာနဲ့ပတ်သက်ပြီးဘလို့ချက်တွေကိုကျူးဆိုက်လိုက်နာတင်ပါတယ်လို့မေးကြည့်တဲ့အခါပမောက္ခဒေါက်တာဒေါ်ခေမာမြားကအခုလိုရှင်းပြခဲ့ပါတယ်
အဲ့နှာခေါင်းစီးကိုဗစကားပွားရောက်လာတော့ဟိုပြစ်ဒီပြစ်လွှတ်ထားလို့လည်းမရဘူးပုံနေပေပြီးတော့အဲ့ဒါကိုပြန်တိုင်ကိုပဲကူးမှာပေါ့နော်အဲ့လိုပြီးတော့ကြာအစက်ရောင်အခုဗစကားပွားမှာအစက်ရောင်နဲ့တက်ခဲ့လို့ဟိုရုံးတဲ့လဲကြောင်အဖြူရောင်နဲ့ပြန်တက်မယ်ဆိုဟိုဘက်ဒီဘက်လှန်တက်လို့လည်းမရဘူးနော်အစက်ရောင်အစက်ရောင်အရောင်ရှိရအပြင်မှာဆိုအပြင်မှာပဲတောက်လျှောက်တက်အောင်ပေါ့နော်တက်ရတဲ့အကြောင်းကလည်းဆမဆိုးဆိုးရတယ်ရှင်းပြရတယ်အစက်တက်လို့ရှိရင်နှာခေါင်းဟိုပါဆိုအစက်ရဲ့အပေါ်မှာအမာပြားလေးပါတယ်အဲ့အမာပြားလေးကရေးကြည့်ရဲ့အပေါ်မှာထားပါဆိုလူတွေရဲ့တယောက်တဲ့ကြောင်မျက်နှာပုံလည်းမတူဘူးနှာခေါင်းပုံလည်းမတူဘူးဒီလိုတက်တယ်ဆိုရင်ဟာဟာတက်ထိုင်အကုန်လုံးဝင်နိုင်စရာဝင်ပါပဲ။အဲ့တော့နှာခေါင်းကိုကိုကတက်ပြင်းကိုနှာခေါင်းကိုချိုးချလိုက်ရင်နှာခေါင်းကအတိဖြစ်သွားမှာ။မဝင်နိုင်ဘူးတော့တောင်းတောင်းနော်။ပြီးတော့ကြာလို့ရှင်ဒီမှာအထက်ကလေးရပါလေအောက်ချထားပါလို့အောက်ချထားတဲ့အကအဲ့အတွက်လည်းမျက်နှာကြီးကြီးသေးသေးသူကသူ့ကိုမျက်နှာလည်းကိုဆွဲချလိုက်ရင်ဒီမေးစီအောက်ကိုရအောင်ဆွဲချရင်နားတစ်ခုကိုချိတ်ပြီးတော့တက်ထားရမှာပေါ့နော်။ဒါလည်းစနစ်တကျတက်ရမယ်လို့ပြောတာပါ။အဲ့တော့ဒါလည်းဘာကြောင့်လဲဆရာမခွန်းကလည်းထပ်တယ်လဲပြောအစင်းရောင်ဒီအပြင်ကနာနေတဲ့ပိုးတွေကိုကာကွယ်ပါတယ်နော်အပြင်ကနေပြီးသူများကြီးကခွန်းကအနာစီချောင်းထုတ်လိုက်တဲ့ဟာပဲဆိုရင်သူကမဝင်အောင်ကာတာအလဲမစစ်လေးတစ်စစ်ရှိရယ်သုံးလွာထပ်ထားတာကိုအလဲစစ်ကစကားလိုပဲပုံမှားရစစ်ချလို့အတွင်းကအဖြူပါဆိုလို့ရှိရင်ကို့မှာလည်းလူကတက်ထားတဲ့အတွက်ဒီဆုထိုင်းတာရှိရကိုယ့်ရဲ့ချွေးထွက်တာတော့ကိုယ့်ရဲ့နှာခေါင်းကအဆီတက်အဲ့ကောင်တွေဆိုတော့ဆုတ်ပြီးရဟာပေါ့အဖြူကနော်အဲ့အကြောင်းဖြစ်လို့အဲ့ဒါကိုစနစ်တကျတက်ပါလို့ပြောတာနော
်နှာခေါင်းစီးတက်ဆင်ပြီးတူနဲ့တူခက်ခော့ခွာနေတာဟာ COVID-19 ကာဝေးရေးမှာအရေးပါတဲ့လှုပ်ဆောင်မှုတွေဖြစ်တယ်လို့ပညာရှင်တွေကအကြံပေးနေကြတာပါဒါပေမဲ့နှာခေါင်းစည်းတက်ဆင်တာနဲ့ရင်မလုံလောက်ပဲလက်ကိုမကြခဏဆေးကြောတက်ဆင်ပေးဖို့နဲ့အပြင်ထွက်နေချိန်မှာလက်နဲ့မျက်နှာကိုမထိတွေ့မကင်တွယ်မိအောင်သတိထားကြဖို့ကလည်းအရေးပါတယ်လို့သိရပါတယ်အခုချိန်မှာအကြောင်းအရာအခြေအနေရရဟာ COVID-19 ကူးစက်မှုရုတ်တရက်မြင့်တက်လာနိုင်တဲ့အခြေအနေကိုဥတည်လာနေတာကြောင့်ပြည်သူလူထုအနေနဲ့တကူရေးကာဝေးလှုပ်ဆောင်ချက်တွေကိုသတိမလွတ်ပဲဆက်ပြီးကာဝေးလှုပ်ဆောင်ထားဖို့အရေးကြီးတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
ဗီဒီယိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းမြန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ဘုရားတော် VOA ရဲ့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကျွန်တော်ရန်နိုင်ပါယောဘကစပိန်နဲ့အီတလီမှာတော့ဘောလုံးပွဲတွေပြန်ဆလိုက်ပါပြီ။စပိန်လာလီဂါပွဲစဉ်တွေကိုဇော်လ17ရက်နေ့မှာပြန်ဆလိုက်ပြီးတော့ပွဲဥရအဖြစ်နဲ့ဆဗီးလ်နဲ့ဘက်တစ်တို့ကစားကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်လာလီဂါပွဲတွေရနာထားပြီး3လကြာမှာပြန်ဆလိုက်တာဖြစ်ပြီးတော့ပွဲမဆခင်မှာတော့ဗိုင်းရပ်စ်ကြောင့်သေဆုံးသွားခဲ့တဲ့သူတွေအတွက်တစ်မိနစ်ငြိမ်းသက်ပြီးတော့ဂုဏ်ပြုခဲ့ကြပါတယ်။ဒီပွဲမှာဆဗီးလ်ကဘက်တစ်ကိုငကိုကိုမရှိနဲ့နိုင်ပါတယ်။စနေနဲ့တနင်္ဂနွေနေ့ကပွဲတွေမှာတော့ဘာစလိုနာကမက်ဆီ၊ဗီရောအယ်ဘာ ဘရိုက်ထဝိတ်တို့သွင်းတဲ့ဂိုးတွေနဲ့မယောကာကို၄ဂိုးကိုမရှိနဲ့နိုင်ပြီးတော့ရီယယ်မက်ဒရစ်ကတော့အီဘာကို၃ဂိုးတကုတ်နဲ့နိုင်ပါတယ်။ရီယယ်အတွက်ဂိုးတွေကတော့ခရုစ်ရာမိုးစ်နဲ့မာဆယ်လိုတို့ကပထမပိုင်းမှာသွင်းယူခဲ့တာပါ။ပွဲဥရနိုင်ရလိုက်တာနဲ့ပရိသတ်တွေမပါဘဲကစားရတဲ့အချိန်ပေါ်မှာရီယယ်နိပြဇီဒန်ကတော့
Bueno, no sé lo que hay que hacer. Lo único que es que como tú decías es una cosa completamente differente a lo que me
viene. Chini ga lo bias me phit kin ga lo yin chini ne lo ma du ba u. Da mai chano da u a da chao lo a ma po. Pain tat de ma ba lo de myo lo de myo po. Da mai a kon long di lo bae chong ni ya la le. Ya si pii twa de di lo bae twa ma so lo da u a da chao lo a ma po. Pain tat de kwe ne ma ma shi bi me le chano tat ne de lo swan kong chou sa a ma ba bae. Di bwae ne patat bi byo a yin no sa kaung ga bi patama bai ma kon kon ga sa nai ga ba le.ဒါပေမဲ့ဒုတိယပိုင်းမှာတော့ကျွန်တော်တို့ကစားလာကြသွားပြီးခက်ခဲခဲကစားကြရပါတယ်။ချမ်းခံမှုသိမရှိလို့လား။ဘာကြောင့်လဲမပြောတတ်ဘူး။ဒါပေမဲ့ကစားသမားတွေရဲ့ချမ်းခံမှုအပိုင်းကိုလည်းကျွန်တော်တို့သေချာပြင်ဆင်ထားတာပါ။စသချင်းမှအနိုင်ရပြီးသုံးမှတ်ရလာကောင်းပါလေ
။တနင်္ဂနွေနေ့ကကျန်တဲ့ပွဲစဉ်တွေမှာ Atletico Madrid နဲ့ Athletic Bilbao တို့တကူးစီတည်ကြပြီးတော့ Sociedad နဲ့ Osasuna နဲ့တကူးစီတည်ကြသွားကြပါလေ။အီတလီမှာတော့အမပေးပွဲတွေနဲ့မဟုတ်ဘဲ Coppa Italia အီတလီရှုံးထွက်ပလား Semi-final ဒုတိယအကြိမ်နဲ့ပြန်ဆက်ခဲ့ပါလေ။တော့ကြနေကယူဗန်တက်စ်နဲ့ AC မီလန်တို့ပွဲမှာရိုနယ်ဒိုပယ်နယ်တီလွဲသွားတာကြောင့်ဂိုးမရှိတည်ဖြစ်သွားခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ February လကမီလန်မှာကစားတော့ကတကိုးစီတည်ကျထားတာကြောင့်ယူဗန်တက်စ်ကအဝေးကိုးနဲ့ Final တက်သွားခဲ့ပါတယ်။စနေနေ့ကပွဲမှာတော့ Napoli နဲ့ Inter တို့တကိုးစီတည်ကျပြီးတော့ Napoli ကနှစ်ပွဲပေါင်း2ဂိုးတကိုးနဲ့ Final တက်သွားပါတယ်။ဒါကြောင့် Final မှာယူဗန်တက်စ်နဲ့ Napoli တို့တွေ့မှာဖြစ်ပြီးတော့ရောမမြို့မှာဒီကနေ့ညကစားကြမှာဖြစ်ပါတယ်။အီတလီစီးရီအမပေးပွဲတွေကိုတော့လာမယ့်20ရက်နေ့မှာစမှာဖြစ်ပြီးတော့ပရီးမီယားလိဂ်ပွဲတွေကိုဒီနေ့ညမှာအက်စတန်ဗီလာနဲ့ရှက်ဖီးယူနိုက်တက်အာဆနယ်နဲ့မန်စီးတို့ပွဲနဲ့စမှာပါအမေရိကန်ဘက်မှာတော့မေဂျာလိဂ်ဘောလုံးပွဲတွေကိုလာမယ့်ဇူလိုင်လ8ရက်နေ့မှာပြန်ကစားသွားမှာဖြစ်ပြီးတော့ဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကဒစ္စနီဝေါ်မှာအသင်းတွေအားလုံးစုပြီးပရိသတ်တွေမပါဘဲကစားသွားမှာဖြစ်တယ်လို့ပြောပါတယ်ဘောလုံးသမားအပြောင်းအရွှေ့သတင်းတွေမှာတော့ဘရာဇီးလ်နောက်တန်းလူတီယာဂိုဆီလ်ဗာနဲ့ဥရုဂွေးတိုက်စစ်မှူးအက်ဒီဆန်ဂဗာနီတို့ဟာ PSG အသင်းကနေထွက်တော်မှာဖြစ်ပါတယ်။ဆီလ်ဗာနဲ့ဂဗာနီတို့ဟာ PSG နဲ့ဒီလမှာစာချုပ်တက်တန်းခုံမှာဖြစ်ပါတယ်။အသင်းကသူတို့ကိုစာချုပ်တက်တန်းထပ်မတိုးတာကြောင့်သူတို့ဟာဒီဘောလုံးရာသီအခုံမှာအသင်းကနေထွက်မှာဖြစ်တယ်ဆိုပြီးတော့လဲ PSG အသင်းရဲ့အောက်သားဒါရိုက်တာလီယိုနာရိုကပြောထားပါတယ်။ဒါပေမဲ့လဲဥရောပချန်ပီယံစ်လိဂ်ပွဲတွေကစားဖို့ရှိနေသေးတာကြောင့်သူတို့အနေနဲ့ဒီပွဲတွေပြီးတဲ့အထိတော့အသင်းမှာဆက်ကစားသွားမှာဖြစ်တယ်ဆိုပြီးတော့ပြောပါရယ်။ဒါကြောင့်သူတို့နှစ်ယောက်စလုံးကိုခေါ်မယ်ဆိုရင်တော့အသင်းပြောင်းရွှေ့ခြင်းမပါဘဲခေါ်နိုင်မှာဖြစ်ပါရယ်။ Uruguay တိုက်စစ်မှုကဘာနီဟာ PSG အတွက်ပွဲ300ကျော်ကစားပြီးတော့ဂိုး200သွင်းပေးပြီးအသင်းအတွက်ဂိုးအများဆုံးသွင်းပေးထားတဲ့သူဖြစ်ပါရယ်။အဆက်ထဲမှာပဲ PSG ကနေပြောင်းမယ်လို့သတင်းတွေတောက်လျှောက်ထွက်နေတဲ့ Brazil တိုက်စစ်မှုနေမဟာလဲ။လာမယ့်ဘောလုံးရာသီမှာ PSG မှာဆက်ရှိနေဖို့မျှော်လင့်နေဆိုပြီးတော့ Leonardo ကပြောထားပါရယ်ခင်ဗျာ။တခြားဘောလုံးသတင်းတွေမှာတော့အမျိုးသမီးတယောက်က Chelsea တိုက်စစ်မှု Hudson Odoi ကိုအာရမပြုခြင်းမှုနဲ့ဆွဆွဲထားတာနဲ့ပတ်သက်ပြီးတော့နောက်ထပ်တစ်စုံတရာအရေးယူဆောင်ရွက်တာတွေလုပ်တော့မှာမဟုတ်ဘူးဆိုပြီးတော့ London ရဲတပ်ဖွဲ့ကပြောလိုက်ပါတယ်။နောက်ထပ်သတင်းတစ်ခုကတော့ Spurs အသင်းကအင်္ဂလန်ကစားသမား Dele Alli ဟာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့အာရှသားတယောက်ကိုလေဆိပ်မှာလောင်ပြောင်ပြေလည်ခဲ့တာကြောင့် FA ရဲ့စီးမင်းကိုချိုးဖောက်မှုနဲ့ FV England ဘောလုံးအဖွဲ့ချုပ်ကသူ့ကိုတပွဲပယ်လိုက်ပါတယ်။ဒါကြောင့်သူဟာလာမဲ့ Man United ပွဲမှာပါဝင်နိုင်မှာမဟုတ်ပါဘူး။ဒါပြင် FV ကသူ့ကိုပေါင်9000ဒံငွေရိုက်လိုက်တယ်လို့ပညာပေးတင်တန်းလည်းတက်ရမယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။တင်နစ်ပြိုင်ပွဲတွေဘက်မှာတော့ဆွစ်ဇာလန်ကကမ္ဘာကျော်တင်နစ်ကစားသမားရော်ဂျာဖက်ဒရာဟာဒီနေ့တင်နစ်ပြိုင်ပွဲတွေကိုကစားနိုင်တော့မှာမဟုတ်ပါဘူး။သူဟာလွန်ခဲ့တဲ့သတင်းပတ်တွေအတွင်းကဒူးခွဲစိတ်မှုလုပ်ခဲ့ရာကြောင့်ဒီနေ့အကုန်ထိကစားနိုင်တော့မှာမဟုတ်ပဲရှင်းနေကြမှာပြန်လာမယ်လို့ Twitter ကနေထင်ရှားခဲ့ပါဗျ။နောက်ထပ်တင်နစ်သတင်းတစ်ခုကတော့ US Open တင်နစ်ပြိုင်ပွဲကိုငကိုအတိုင်းကျင်းပသွားနိုင်ဖို့ပြိုင်ပွဲတောင်ဝင်ရှိသူတွေကမျှော်လင့်နေပါဗျ။2020 US Open ကို August လကုန်မှာကျင်းပဖို့စီစဉ်ထားတာဖြစ်ပေမဲ့ပြိုင်ပွဲကျင်းပမဲ့ New York မြို့ဟာအမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဒဏ်အဆိုးဝါးဆုံးခံရတဲ့နေရာဖြစ်တဲ့အတွက်ပြိုင်ပွဲကျင်းပမကျင်းပဆိုတာကိုအာနာပိုင်တွေဘက်ကအခုလောက်မှဆုံးဖြတ်ဖို့စီစဉ်ထားတာဖြစ်ပြီးတော့မူလတိုင်းကျင်းပနိုင်ဖို့စီစဉ်နေရဲဆိုပြီးတော့လည်းသတင်းတွေထွက်ပေါ်နေပါတယ်။အချို့သတင်းတွေကလည်းပြည်သက်တွေမပါဘဲကစားဖို့စီစဉ်နေတယ်ဆိုပြီးတော့ပြောပါတယ်။ဒါမဲ့လည်းဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ချမှတ်ထားတဲ့စီမင်းစည်းကမ်းတွေကတင်းကျပ်လွန်းတဲ့အတွက်ဝင်ပြိုင်ဖို့ကသိမ့်မဖြစ်နိုင်ဘူးလို့ဂျာမနီကကမ္ဘာအဆင့်ခွနဲ့ Alexander Zverev ကပြောပါတယ
်။ I mean look everybody always wants to play a grand slam if it's possible but with the circumstances now
ခင်ဗျာရေလူတိုင်း grand slam ကိုကစားကြင်တာပါပဲ။ဒါပေမဲ့အခုအချိန်ကြီးရတော့ကစားဖို့ရန်ခက်ပါတယ်။ဘာလို့လဲဆိုတော့နယူးယောက်ကိုရောက်တဲ့အခါ JFK လေးစင်းမှာနှစ်ပတ် quarantine ဝင်ရမယ်။ဘယ်မှသွားလို့ရမှာမဟုတ်ဘူး။ပြီးတော့တန်းကစားလို့လည်းမရဘူးလေလေ့ကျင့်မှုတွေလုပ်ဖို့ကလည်းလိုပြီးတော့အဲ့ဒီအတွက်ကြိုသွားရင်လေဟိုတယ်နဲ့ကစားခွင့်နဲ့ပဲသွားလို့ရမှာကျန်တာသွားလို့ရမှာမဟုတ်ဘူးဆင်ဆင်နတီပွဲဆိုရင် JFK လေးစင်းနဲ့ကွင်းမာတွေပဲ6ပတ်လောက်ကြာသွားမယ်ပြီးတော့ပိတ်သက်တွေမှာပါဝဲကစားရမှာဖြစ်တယ်လို့ကိုကစားနေကြပုံမှန်ချင်းတွေမျိုးမှလည်းကစားရမှာမဟုတ်ဘူးအဝင်လေကန်သုံးလို့မရဘူးကွင်းမာရေချိုးလို့မရဘူးမုံလဲစားလို့မရဘူးဘာမှလုပ်လို့မရသလောက်ပဲ
ဒါပြင်ကမ္ဘာအဆင့်တစ်နိုဗက်ဂျိုကိုဗစ်ကလည်းကစားသမားတွေလိုက်နာဖို့ချမှတ်ထားတဲ့စီမင်းစည်းကမ်းတွေကတင်းကျပ်လွန်းတယ်လို့ပြောလိုက်သလိုကတော့ကလည်းသူ့အနေနဲ့ဒီနေ့မှနယူးယောက်ကိုသွားဖို့စမ်းသပ်မရှိဘူးဆိုပြီးတော့ပြောလိုက်ပါတယ်။ဒါမဲ့လည်းအမေရိကန်ကနာမည်ကြီးဆရီနာဝီလျံကတော့ US Open ကိုပြိုင်ကျင်တယ်လို့သူ့ရဲ့နီးပြပက်ထရစ်မိုရာတိုဂလူကပြောလိုက်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်အားကစားကတာကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်။
ဒီအမေရိကန်တမြင်မာဝိုင်းစီစဉ်တွေကိုနားဆင်နေကြရတာပါအခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးကြပါမယ်ပြည်တွင်းငံပြည်ချင်းမြို့မှာစားတောက်လက်ကားစည်းတစ်ခုကနေကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကိုထိန်းချုပ်ဖို့ဒီကနေ့ပဲလေယာဉ်ခီးစဉ်၃ပုံ၂ပုံလောက်ကိုရပ်ဆိုင်းလိုက်တယ်လို့ကျောင်းတွေကိုလည်းပိတ်ထားလိုက်ပါတယ်ပြည်ချင်းမြို့မှာရောဂါကူးစက်သူ31ယောက်ကိုလည်းဒီနေ့ပဲထပ်မံတည်ပြလိုက်တာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်နေတဲ့အမေရိကန်၊ဘရာဇီးနဲ့ရုရှားနိုင်ငံတွေပြီးရင်စောက်တာအများဆုံးဖြစ်နေတဲ့အိန္ဒိယနိုင်ငံမှာနောက်ထပ်သေဆုံးသူ 2,000 ကျော်တိုးလာပါတယ်။ဒေလီနဲ့မဟာရှထရာပြည်နယ်တွေကအစောပိုင်းစီးနေမှာမပါခဲ့တဲ့သေဆုံးသူဦးရေ 1,682 ယောက်ကိုပါထည့်သွင်းထားတာပါ။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ကြောင့်စုစုပေါင်းသေဆုံးသူ 11,903 ယောက်ရှိနေတဲ့အိန္ဒိယနိုင်ငံဟာကမ္ဘာမှာသေဆုံးမှုနှုန်းအဆင့်၈နေရာမှာရှိနေပါတယ်။အမေရိကန်ကတော့ကနေဒါနိုင်ငံနဲ့နယ်စပ်တွေမှာမဖြစ်မနေကိစ္စတွေကလွဲလို့တွာလာခွင့်မပေးဖို့တားမြစ်ထားတာကိုဇူလိုင်လ22ရက်နေ့ထိတက်တန်းတိုးခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာတာလီဘန်သမ္မတတွေရဲ့တိုက်ခတ်မှုတွေကြောင့်လူငယ်တပ်ဖွဲ့ဝင်18ယောက်ထဏ်မင်းနဲ့သေဆုံးပြီးတရားစင်လောက်ဒဏ်ရာရတဲ့အကြောင်းအာဖဂန်အာဏာရှင်တွေကဒီနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်။ကတားနိုင်ငံမှာငြင်းငြိမ်းဆွေးနွေးဖို့ပြင်ဆင်နေချိန်မှာပဲတိုက်ခတ်မှုတွေဖြစ်ပွားခဲ့တာပါ။ဒီမွန်ဒါတောင်တန်းမကတရုတ်နဲ့အိန္ဒိယနယ်စပ်မှာနှစ်ဖက်တပ်တွေခိုက်ရန်ဖြစ်ပွားတဲ့ကိစ္စကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။နှစ်နိုင်ငံနယ်စပ်တတိယချတည်ဆုံမှုတွေရှိခဲ့တဲ့အထိခိုက်ရန်ဖြစ်ပွားခဲ့တဲ့ပေါ်ကုလသမဂ္ဂအနေနဲ့အလွန်အမင်းစိုးရိမ်တဲ့ကြောင်းနဲ့တင်းမာမှုတွေရှက်ချသွားဖို့တရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားဆန္ဒရှိနေကြတဲ့အပေါ်အကောင်းမြင်မျှော်လင့်ထားတဲ့ကြောင်းလဲကုလသမဂ္ဂပြောခွင့်ရသူကပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုကလည်းအခြေအနေတွေကိုအနိကက်စောင့်ကြည့်နေပြီးငြင်းငြင်းစွာဖြေရှင်းနိုင်ဖို့အားပေးထောက်ခံတဲ့အကြောင်းလဲအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူကပြောဆိုထားပါတယ်။ပေါ်ထူးနေညာပဲစီစဉ်နေကတော့ဒီလောက်ပါပဲခင်ဗျာ။ COVID-19 အရေးပေါ်အခြေအနေရရွေးမြန်မာပဲစီစဉ်တွေကိုပြောင်းလဲထုတ်လွှင့်နေပါတယ်။ဒီစီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်အောင်လို့ပါခင်ဗျာ။
This program has come to you from the Voice of America, Washington.